Welcome to the Voice of America in Burmese.
ဝါရှင်တန်မြို့တော်ဗီအိုအေအမေရိကန်သံကနေ2020ဂျွန်လ20ရက်ဗုဒ္ဓဖူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက် 6:00 ကနေ9:00အထိလိုင်းလိုမီတာ40လေးဆယ်နဲ့50တက်လိုင်းလိုမီတာ190ရိုးကနေထောက်လွှင့်ပေးနေပါပြီ။ကျွန်မခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်ရောဂါရှိမရှိစမ်းသပ်စစ်ဆေးမှုတွေကို
To my knowledge, I know for sure, but to my knowledge, none of us have ever been told to slow down on testing.
ဒီယောဂတိုက်ခိုက်ရေးအဖွဲ့ဝင်တယောက်အနေနဲ့ကျွန်တော်ရောကျွန်တော်အဖွဲ့သားတွေပါအကုန်လုံးကကျွန်တော်သိသလောက်ဆိုရင်ဒီယောဂအတွက်စမ်းသပ်စစ်ဆေးမှုတွေအရှင်လျှော့ပြီးလုပ်ဖို့ဘယ်သူ့ကိုမှလာပြီးညွှန်ကြားထားတာမရှိသလိုတကယ်တမ်းပြောရရင်ကျွန်တော်တို့ကစမ်းသပ်စစ်ဆေးမှုတွေကိုတိုးပြီးလုပ်နေတာပါလို့ဒေါက်တာဖောက်ချီကအင်္ဂါနေ့ပြုတ်လို့တဲ့အောက်လွတ်တော်စွန့်ရင်နဲ့ကုသရော ်လဲဒီယောဂအတွက်စမ်းသပ်စစ်ဆေးမှုတွေကိုအရှိန်လျှော့ပြီးလုပ်ဖို့သူ့အစိုးရဘက်ကပန်ကြားခဲ့တယ်လို့ပြောကြားခဲ့တာပါ။အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ယောဂအတွက်စစ်ဆေးမှုတွေပိုးပြီးတော့လုံတဲ့မလုံတဲ့အမေရိကန်ကူးစက်ယောဂထိန်းချုပ်ရေးနဲ့ကာကွယ်ဆိုင်ရာဘုတ်ဌာန CDC အကြီးအကဲဒေါက်တာရောဘတ်ရက်ဖီးကိုမေးတဲ့အခါမှာတော့အချိန်မီစစ်ဆေးစမ်းသပ်မှုတွေကိုတိုးပြီးလုပ်ရမှာဖြစ်ပြီးလုံလဲလုံဆောင်နေတယ်လို့ဒီလိုလုံခဲ့တဲ့အတွက်တိုးတက်မှုတွေရခဲ့တာကြောင့်ဆက်ပြီးလုံအောင်မှာဖြစ်ကြောင်းပြောကြားခဲ့တာပါ။ကဘာတလောဒီယောဂအကူဆက်ခံရသူ6သန်းကျော်ရှိနေချိန်မှာအမေရိကန်နိုင်ငံမှာတော့လူပေါင်း 1.3 သန်းကျော်ရှိနေတယ်လို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြနေပါတယ်။ဒီယောဂအကူဆက်သူတိုးလာနေမှုကလည်းအင်္ဂါနေ့မှာလွှတ်တော်ကျန်းမာပွဲကျင်းပတဲ့အကြောင်းရင်းတွေကတစ်ခုဖြစ်ပါတယ်။ American နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ယောဂကူးစက်မှုအခြေအနေဟာဆိုးဝါးနေစေဖြစ်ပြီးသမ္မတဒေါ်နယ်ထရန့်ကတော့နေဆက် CEO ခတ်တဲ့အခြေအနေကိုစစ်ဆေးဖို့နဲ့နိုင်ငံရေးဟောပြောမှုတွေလုပ်ဖို့အမေရိကန်အနောက်တောင်ပိုင်းကအရီဇိုနာပြည်နယ်ကိုသွားနေပါပြီ။မက္ကဆီကိုနေဆက်မှာရှိတဲ့အရီဇိုနာပြည်နယ်ယူမာမြို့နယ်တဲကဆန်လူးဝစ်မြို့မှာအသက်ဆောက်လုပ်ထားတဲ့နေဆက်ချန်စီယိုကိုယာယီပြည်ထောင်စုဝန်ကြီးချတ်ဝုဒ်နဲ့နေဆက်ကာကွယ်ရေးနဲ့အောက်ခွန်ဌာနယာယီအကြီးအကဲမတ်မော်ဂန်တို့နဲ့အတူစစ်ဆေးဖို့အတွက်အင်ကာနေမှာတွားရောက်နေတာပါ။သမ္မတထရမ့်ဟာယူမားမြို့နယ်မှာဒေသရင်းလူမှုတိုင်ဝမ်ခေါင်းဆောင်တွေအရာရှိတွေနဲ့နေဆက်လုံခြုံရေးကိစ္စဇကဝိုင်းဆွေးနွေးပွဲကျင်းပဖို့စီစဉ်ထားပါတယ်။သမ္မတဟာအဲ့ဒီကနေဖီနစ်မြို့ကိုလေမြန်နဲ့တွားရောက်ပြီးလူပေါင်း 3,000 ကျော်တက်ရောက်မဲ့ဟောပြောပွဲမှာမဲဆွယ်မင်ကွန်းပြောကြားမှာလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါမပြန့်ပွားအောင်အသွာလာပိတ်ပင်တားမြစ်မှုတွေဖြေလျှော့ပေးမယ့်အစီအစဉ်ကိုဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကအင်္ဂါနေ့ပါလီမန်မှာကြေညာခဲ့ပါတယ်။ဒီအစီအစဉ်ထဲမှာစားသောက်ဆိုင်တွေနဲ့သပင်းညှက်ဆိုင်တွေအပါအဝင်လုပ်ငန်းအများအပြားကိုဇူလိုင်လ4ရက်မှာစပြီးပြန်ဖွင့်ဖို့ပါဝင်ပါတယ်။အမျိုးသားကျန်းမာရေးဆိုင်ရာဌာနကဒီယောဂဆိုင်ရာစမ်းသပ်မှုတွေနဲ့ယောဂရှိသူတွေကိုနောက်ရောက်ခံလိုက်တာတွေလှုပ်ဆောင်ပေးမှာဖြစ်ပြီးဒေသခံတွေအနေနဲ့စီးပွားရေးလုပ်ငန်းတွေပြန်လည်လှုပ်ဆောင်ဖို့နဲ့တစ်ချိန်တည်းမှာပဲယောဂဖြစ်သူတွေ့တာနဲ့ချက်ချင်းအကြောင်းကြားပြီးပူးပေါင်းဆောင်ရွက်ဖို့ပါတိုက်တွန်းခဲ့ပါတယ်။ဂျာမနီနိုင်ငံမှာတော့ဂျာမနီအနောက်ပိုင်း North Rhine-Westphalia ပြည်နယ်တွေကအသားဆေးရုံတစ်ခုမှာကိုရိုနာဗိုင်းရပ်စ်ယောဂါပြန့်ပွားမှုရှိနေတာကြောင့်ဒီဆေးရုံရှိရာ Gudaslo ဒေသအတွက်အသွာလာကန့်သတ်ပိတ်ပြန်လိုက်ကြောင်းပြည်နယ်အာဏာပိုင်တွေကအကြေညာခဲ့ပါတယ်။အာဖဂန်စ္စတန်နိုင်ငံမှာတနင်္လာနေ့ကအစိုးရရှိနေ2ဦးအပါအဝင်အာဖဂန်အစိုးရဝန်ထမ်း9ဦးအလုပ်ကြံခံရမှုကိုပြင်းထန်စွာရှုံချကြောင်းအမေရိကန်အစိုးရကပြောကြားလိုက်ပြီးဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးဖို့အာဖဂန်အာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်။အသက်ခံရသူတွေဟာအနည်း20နီးပါးကြာမြင့်နေပြီဖြစ်တဲ့အာဖဂန်စစ်ပွဲအဆုံးသတ်ရေးအတွက်အမေရိကန်အစိုးရနဲ့တာလီဘန်တို့ကြားရထားတဲ့သဘောတူညီချက်အစိပ်ပိုင်းတစ်ခုဖြစ်တဲ့အကျဉ်းသားလဲလှယ်ရေးအတွက်အာဖဂန်ဆိုးကထိန်းသိမ်းထားတဲ့တာလီဘန်အချင်းသားတွေပြန်လွတ်မြောက်ရေးကိုလှုပ်ဆောင်နေတဲ့အဖွဲ့တွေကဖြစ်ပါတယ်။အရက်သား9ဦးသေဆုံးခဲ့ရတဲ့ဒီတိုက်ခိုက်မှုဟာငင်းချမ်းရေးမလိုလားသူတွေရဲ့လှုပ်ဆောင်မှုဖြစ်ကြောင်းနဲ့ဒါကိုသေးသေးချာချာစုံစမ်းစစ်ဆေးပေးဖို့အမေရိကန်ကတောင်းဆိုကြောင်းအာဖဂန်ပြည်နယ်တည်နယ်ရေးဆိုင်အမေရိကန်အထူးတန်တမန်ဇာမင်းခါလီဇက်ကပြောကြားခဲ့ပါတယ်။
ယ် VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်ကျွန်တော်ရမ်တော်မှာ VOA American တာရဲ့မနေ့ခင်သတင်းတွေကိုဆက်လက်ကြီးညာသွားပါမယ်မြန်မာနိုင်ငံမှာဇွန်လ23ရက်နေ့ကကိုဗစ် -19 ရောဂါတက်ခွဲဆန်းသတ်မှုစုစုပေါင်း 1,800 ကျော်ပြုလုပ်ခဲ့တဲ့အထက်ရောဂါပိုးကူးစက်ထားသူနှုန်းထပ်မံတွေ့ရှိတာကြောင့်တက်ခွဲတည်ပြီးလူနာ292ဦးရှိသွားပြီးလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ကအတည်ပြုကြေညာခဲ့ပါတယ်မနေ့ကဗိုင်းရပ်စ်ပိုးတွေ့ရှိသူနှုန်းစလုံးဘင်္ဂလားဒေ့ရှ်နိုင်ငံကပြောင်းလာသူတွေဖြစ်ပြီးအသွားအလာကန့်သတ်ဆောင်ကြည့်နေသူတွေလည်းဖြစ်ပါတယ်တဦးကအသက်30အရွယ်မျိုးသမီးဖြစ်ပြီးရခိုင်ပြည်နယ်မောင်းတောမြို့နယ်ကဖြစ်ပါတယ်အသက်38နှစ်အရွယ်မျိုးသားကတော့ရခိုင်ပြည်နယ်စစ်တွေမြို့နယ်ကဖြစ်တယ်လို့ကျမကြီးဝန်ကြီးဌာနကကြေညာထားပါတယ်မြန်မာနိုင်ငံမှာအခုချိန်ထိအတည်ပြုလူနာတွေကကုသမှုခံယူပြီးယောဂကင်းစင်သွားသူ204ဦးရှိပြီဖြစ်ပြီးသေဆုံးသူ6ဦးရှိပါတယ်နိုင်ငံအတွင်းဒီနှစ်မတ်လနောက်ပိုင်းကစလို့ COVID-19 ယောဂတက်ခွဲဆန်းသတ်မှု 64,500 ကျော်ပြုလုပ်ခဲ့ပြီးစောင့်ကြည့်လူနာပေါင်း 9,960 နီးပါးရှိခဲ့ပါတယ်ခင်ဗျာနှစ်ပေါင်း90အတွင်းနှစ်ဖက်တပ်ဖွဲ့တွေခိုက်ရန်ဖြစ်ပွားခဲ့ပြီးအိန္ဒိယတို့နိုင်ငံအကြားတင်းမာမှုတွေကိုရှော့ချဖို့သဘောတူလိုက်ကြပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကဟိမဝန္တတောင်တန်းဒေသနေဆက်ဒေသမှာနှစ်နိုင်ငံတပ်ဖွဲ့ဝင်ချင်းချင်းခိုက်ရန်ဖြစ်ပွားခဲ့တာမှာအိန္ဒိယစစ်သားအယောက်20သေဆုံးခဲ့ရတာပါတင်နနာနေတုန်းကနှစ်နိုင်ငံစစ်တပ်အကြီးအကဲတွေဆွေးနွေးမှုတွေပြုလုပ်ခဲ့ပြီးနှစ်ဖက်တပ်တွေထိတိမှုမရှိအောင်နေရာချထားဖို့သဘောတူလိုက်ကြောင်းအင်ကာနီမှာအိန္ဒိယစစ်တပ်တာဝန်ရှိသူတွေကပြောပါတယ်နှစ်နိုင်ငံဆက်ဆံရေးတင်းမာနေချိန်အတွင်းအင်ကာနီကပြုလုပ်ခဲ့တဲ့ရုရှားတရုတ်နဲ့အိန္ဒိယနိုင်ငံတို့ရဲ့နိုင်ငံသားရေးဝန်ကြီးတွေရဲ့ရုပ်သံဆွေးနွေးပွဲမှာတော့နိုင်ငံကြီးတွေအနေနဲ့နိုင်ငံတကာဥပဒေကိုလေ့ကျင့်လိုက်နာဖို့လိုကြောင်းအိန္ဒိယဘက်ကပြောကြားလိုက်ပါတယ
် Respecting international law recognizing the legitimate interests of partners
နိုင်ငံတကာဥပဒေကိုလိုက်နာခြင်းတစ်ဖက်နိုင်ငံရဲ့တရားဝင်အကျိုးစီးပွားကိုအတိအမှတ်ပြုခြင်းနိုင်ငံပေါင်းစုံစနစ်ကိုထောက်ခံခြင်းနဲ့အများကောင်းကျိုးကိုမြင့်တင်ခြင်းတို့ကသာရေရှည်တည်တတ်ခံရတဲ့ကမ္ဘာစနစ်တစ်ခုကိုတည်ဆောက်နိုင်မှာဖြစ်တယ်လို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးဆပရာမယန်ဂျယ်ရှန်ကာကပြောပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဇောင်လီချန်းကတော့နေဆက်ဒေသတင်းမာမှုကိုရှော့ချဖို့လိုအပ်တဲ့စီမင်းကန့်သက်ချက်တွေချသွားဖို့နှစ်ဖက်သဘောတူညီခဲ့ကြောင်းပြောပါတယ်ဘယ်လိုကန့်သက်ချက်တွေချမှတ်မလဲဆိုတာကိုတော့နှစ်ဖက်စလုံးကအသေးစိတ်ပြောကြားခြင်းမရှိပါဘူးအရင်ကသဘောတူညီချက်တွေအရတရုတ်နဲ့အိန္ဒိယနယ်စပ်မှာရှိတဲ့တပ်ဖွဲ့တွေအနေနဲ့ထိတိုက်တွေ့ခဲ့ကြရင်ပြစ်ခတ်မှုမလုပ်ကြဖို့တားမြစ်ထားတာပါပြီးခဲ့တဲ့သတင်းပတ်အတွင်းကခိုက်ရန်ဖြစ်ပွားခဲ့တာမှာပြစ်ခတ်မှုမရှိခဲ့ပေမဲ့တစ်ဖက်နဲ့တစ်ဖက်ကြောက်ခဲတွေနဲ့ပြစ်ခတ်ခဲ့တယ်လို့တန်ကြောင်းတက်ဒုတ်တန်တွေနဲ့ရိုက်ခဲ့ကြတာဖြစ်ပါတယ်အာတိတ်ဆဝိုင်းဒေသမှာဇွန်လ20ရက်နေ့ကအပူချိန်စံချိန်တင်မြင့်တက်သွားကြောင်းသတိပြုချက်အပေါ်စုံစမ်းစစ်ဆေးသွားမယ်လို့ကမ္ဘာမိုးလေသအဖွဲ့ချုပ် WMO ကပြောပါတယ်အတိတ်ဒေသကရုရှားမြို့တစ်မြို့ဖြစ်တဲ့ Vankuyams မြို့မှာအပူချိန် 38 ဒီဂရီဆယ်စီယပ်မြင့်တက်ခဲ့တဲ့သတင်းရရှိကြောင်းနဲ့အဲ့ဒီသတင်းမှန်မှန်စုံစမ်းစစ်ဆေးသွားမယ်လို့ကမ္ဘာမိုးလေသအဖွဲ့ချုပ် WMO ပြောခွင့်ရ Claire Newlis ကပြောပါတယ
် This is a reported 38 degrees Celsius which if you
ဒီနေရာအပူချိန်မှတ်တမ်းက 38 ဒီဂရီဆယ်စီယပ်ဆိုတော့ Fahrenheit ပြောင်းရင်ဒီဂရီ100ကျော်ဖြစ်ပါတယ် Fahrenheit 104ဒီဂရီရှိတာပါဒီသတင်းပေါ်စုံစမ်းရှစ်ဆေးဖို့ရှိပါတယ်လို့ဂျနီဗာမြို့ပိုင်းအင်္ဂလိပ်ကပြုလုပ်တဲ့ WMO သတင်းစာရှင်းလင်းပွဲမှာပြောခွင့်ရကလျာညူလစ်ကပြောသွားတာပါ WMO အနေနဲ့ရုရှားမိုးလေသဌာန Russian Dromet နဲ့လည်းတိုင်ပင်ဆွေးနွေးသွားမှာဖြစ်ပြီးအဲ့ဒီအပူချိန်အမှတ်ကိုသာအတည်ပြုနိုင်မယ်ဆိုရင်အတိတ်ဒေသတဲ့အပူချိန်စံချိန်တင်သွားတာဟုတ်မဟုတ်စုံစမ်းစစ်ဆေးရေးအဖွဲ့တစ်ခုက WMO ရဲ့မှတ်တမ်းမှတ်ရာတွေနဲ့နိုင်ရှင်စစ်ဆေးသွားမယ်လို့လည်းပြောပါတယ်။လောလောဆယ်မှာပဲအတိတ်ဒေသမှာဒီနှစ်နွေဦးရာသီအပူချိန်ဟာပုံမှန်ထက်10ဒီဂရီပိုပူတယ်လို့ Newlis ကပြောပါတယ်။အတိတ်ဒေသဟာကမ္ဘာပေါ်မှာအပူချိန်အလျင်မြန်ဆုံးမြင့်တက်နေတဲ့ဒေသတစ်ခုဖြစ်ပြီးဒီကမ္ဘာလုံးအတိုင်းအတာအရမြင့်တက်နေတဲ့ရေပုံရအပူချိန်နှုန်းထက်နှစ်ဆပိုတက်နေတယ်လို့လည်းWMO ကအစီအခံထားပါတယ်ခင်ဗျ။ကမ္ဘာနံပါတ်1နံပါတ်ကျော် Serbia Tennis သမား Novak Djokovic ဟာသူကိုယ်တိုင်စီစဉ်တဲ့ Adrian Tour လို့ခေါ်တဲ့ Serbia နဲ့ Croatia Tennis ပွဲစဉ်တွေမှာပါဝင်ကစားခဲ့ပြီးတဲ့နောက် Coronavirus ကူးစက်ခံရကြောင်းအင်္ဂါနေ့ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။ Djokovic ဟာအစောပိုင်းတုန်းက Serbia နိုင်ငံ Belgrade မြို့ကစားပွဲတွေမှာပါဝင်ခဲ့တယ်လို့ပြီးခဲ့တဲ့အပတ်ကလည်း Croatia နိုင်ငံ Zadar မြို့မှာကစားခဲ့တာပါ။ ။အဲဒီနောက်ကိုရိုနာဗိုင်းရပ်စ်ဆေးကြီးရမှာကုသခံရကြောင်းသိရှိရတာဖြစ်ပါတယ်။ကာယောဂါကာလအတွင်းတင်းနစ်ပွဲစဉ်တွေစီစဉ်ပြီးတခြားနိုင်ငံကကစားသမားတွေကိုဖိတ်ခေါ်ခဲ့တဲ့အတွက်ဂျိုကိုဗစ်အပေါ်ဝေဖန်မှုတွေလည်းမြင့်တက်နေတာပါ။ဂျိုကိုဗစ်ဟာထိတ်တန့်တင်းနစ်ကစားသမားတွေထဲ၄ယောက်မြောက်ယောဂါကုသခံရသူဖြစ်လာတာပါ။အဲဒီရဂျိုတင်းနစ်ကစားပွဲစဉ်တွေပြုလုပ်ခဲ့တာမှာလူချင်းခခွက်ခွက်ကစားဖို့စီမင်းတွေကိုလိုက်နာကျင့်သုံးတာမရှိခဲ့ပါဘူး။သူစီစဉ်တဲ့ပွဲစဉ်တွေကလည်းယောဂါကုသခံရသူတွေကိုဂျိုကိုဗစ်ကတောင်းပန်ခဲ့ပေမဲ့ဒီပွဲစဉ်တွေဟာပရဟိတအခြေခံနဲ့ပွဲစဉ်တွေအဖြစ်ကောက်ွယ်ပြောဆိုခဲ့ပါတယ်။ဘုဒ္ဓဟူးနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့အချိန်နဲ့တပြေးညီထုတ်လွှင့်ပေးနေတဲ့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
လက်လီအယောင်ဆိုင်လုပ်ငန်းရှင်တွေနဲ့အသေးစားအလတ်စားလုပ်ငန်းရှင်တွေအတွက်ချင်းငွေရရှိနိုင်ရေးအစိုးရဘက်ကပြန်လည်သုံးသပ်စီစစ်မဲ့အကြောင်းတင်ပြပေးပါမယ်ကျွန်မသင်ကြီးထိုက်ပါ COVID-19 ကာလအစိုးရရဲ့စီးပွားရေးပြန်လည်ဥမော်ရေးအကူအညီပေးတဲ့ချင်းငွေအစီအစဉ်တွေမှာရောပုဂ္ဂလိကဘဏ်တွေကစီမံခန့်ခွဲနေတဲ့ JICA ဂျပန်ပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီချင်းငွေအစီအစဉ်တွေမှာရောအသေးစားအလတ်စားလုပ်ငန်းတွေလက်လီလုပ်ငန်းတွေချင်းငွေရဖို့ကမလွယ်ပါဘူး။အင်ကာနီကလုပ်တဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့အစိုးရတာဝန်ရှိသူတွေကြားဆွေးနွေးမှုအတွင်းမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလက်လီအယောင်ဆိုင်လုပ်ငန်းရှင်တွေနောက်အသေးစားအလတ်စားလုပ်ငန်းရှင်တွေချင်းငွေရရှိနိုင်ရေးပြန်လည်သုံးသပ်မယ်လို့ကတိပြုသွားပါတယ်
။မြို့ပြလုပ်ငန်းတွေအတွက်ဝေးကြီးချိပေးတဲ့နေရာမှာပေါ့နော်။ဝေးချိပေးတဲ့နေရာပို့ပြီးတော့အဲလက်လီအဲ့လီလုံလုံစားတဲ့လူတွေအတွက်လက်ကိုအောင်လုပ်ပေးပါဆိုတော့အဲ့ဒါတော့ချိပေးပါမယ်။
COVID-19 ထောင်ကုန်သွယ်မှုအပေါ်တက်ရောက်မှုတွေကိုရုပ်သံကနေဆွေးနွေးကြတာမှာ CityMart ရဲ့ MD ဒေါ်ဝင်းဝင်းတင်ကလက်ရှိလက်လီလုပ်ငန်းရှင်တွေကြုံတွေ့ရတဲ့အခက်အခဲတွေကိုထောက်ပြပါတယ်
။ငွေကြေးအရင်းကြီးရရှိဖို့အတွက်ခက်ခဲတာ။နောက်ဒီနည်းပညာရရှိဖို့ခက်ခဲတာ။ဈေးကွက်ဝယ်စုရရှိဖို့ခက်ခဲတာဆိုပြီးတော့ကျွန်တော်တို့အဲ့အရာတွေကိုအများနဲ့ကြားသိရပါတယ်။
နောက်အစိုးရရဲ့ချင်းငွေရရေးမှလည်းကန့်သက်ချက်တွေများတဲ့အပြင်ပုဂ္ဂလိကဘဏ်တွေစီမံခန့်ခွဲတဲ့နိုင်ငံတကာဖွဲ့စည်းတွေရဲ့ချင်းငွေတွေကလည်းလုပ်ငန်းကြီးတွေကပဲရယူနေတယ်လို့ဂျမ်ဂျဲစားတောက်ကုန်ထုတ်လုပ်ငန်းရှင်ဒေါ်သက်စုထေကပြောပါတယ်
တကယ် SME လုပ်ငန်းလုပ်နေတဲ့လုပ်ငန်းရှင်အသေးလေးတွေမှာကြတော့ဘလို့မဟုတ်အဲ့ဒီ booster လုံးကိုညှော်မှန်းလို့မရတဲ့အနေထားမျိုးဖြစ်နေပါတယ်။ဟိုကတကယ်ချင်းွေရလိုက်တဲ့လုပ်ငန်းတွေဆိုတော့တကယ်ကိုခိုင်ခိုင်မာမာလုပ်ငန်းခိုင်ခိုင်မာမာရှိနေတဲ့လုပ်ငန်းကြီးတွေပဲရပြီးတော့တကယ်လုပ်ငန်းသေးလေးတွေမှာကြတော့ဟိုညှော်မှန်းလို့မရတဲ့အနေထားမျိုးလဲကြုံတွေ့နေရပါတယ်ရှင်။
ပုဂ္ဂလိကဘဏ်တွေကစီမံခန့်ခွဲနေတဲ့အသေးစားအလတ်စားချင်းွေတွေနဲ့ပတ်သက်လို့တော့ဒေါက်ဆန်းစုကြည်ဘက်ကတစုံတရာမှတ်ချက်မပေးပါဘူး။မြမပြည်ရင်းထုတ်ကုန်တွေမှာကျန်းမာရေးအရာဘေးကင်းချောင်းထောက်ခံချက်ရဖို့ကလည်းမလွယ်ပါဘူးအစားအသောက်နဲ့ဆေးဝါးကုတ်ကဲမှုဌာန FDA ထောက်ခံချက်ရဖို့အတွက်ကိုပိုင်အင်ဂျင်မြေအဆောက်အုံခိုင်ခိုင်မာမာရှိရမယ်ဆိုတဲ့ကန့်သက်ချက်ကြောင့်ပြည်ရင်းထုတ်ကုန်အတော်များများက FDA ထောက်ခံချက်ရဖို့အခက်တွေ့နေတာပါပြည်ရင်းထုတ်ကုန်တွေမှာ FDA ထောက်ခံချက်မရရင်ဈေးကွက်တင်ဖို့အခက်တွေ့တယ်ဆိုတာကိုစီးပွားရေးနဲ့ကုသရန်ဝယ်ရေးဒုတိယဝန်ကြီးဦးအောင်ထူးကလည်းထောက်ခံပါတယ်။ဒေါက်ဆန်းစုကြည်ကတော့ကုန်ပစ္စည်းအရေးအသွေးပိုင်းဆိုင်ရာတင်းကျပ်စစ်ဆေးမှုတွေကိုသဘောတူပေမဲ့လည်းမြေနေရအဆောက်အုံပိုင်ဆိုင်မှုပြမှာ FDA ထောက်ခံချက်ရမယ်ဆိုတဲ့အချက်ကိုပြန်လည်သုံးသပ်ပေးပါမယ်လို့ကတိပြုသွားပါတယ်ရှင်။
လာမယ့်ဩဂုတ်လမှာပြည်တော်စုငင်းကြဲညီလာခံ27ရာစုပင်လုံသုဒ္ဓအစီဝေးချင်းပါနိုင်ရင်းနဲ့ပြည်တော်စုသဘောတူစာချုပ်အပိုင်း3ကိုချုပ်ဆိုနိုင်ရေးအတွက်အစိုးရနဲ့ NCA အပြည့်အစာချုပ်လက်မှတ်ထိုးထားတဲ့တိုင်းဟန်သာလက်နက်ကိုင်အဖွဲ့တွေဒီကနေ့ရန်ကုန်မှာဆွေးနွေးတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ၃ရက်ကြာကျင်းပမယ့်ဒီဆွေးနွေးပွဲကိုရန်ကုန်မြို့အမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငင်းချဲဘူဌာန NRPC မှာဇွန်လ23ရက်နေ့မှာစတင်ကျင်းပတာဖြစ်ပြီးအစိုးရကိုယ်စားလှယ်ဘက်က NRPC ဒုဥက္ကဋ္ဌပြည်တော်စုရှေ့နေချုပ်ဦးထွန်းထွန်းဦးကခေါင်းဆောင်တက်ရောက်ခဲ့တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့ဗိုလ်မှူးကြီးဆိုင်ငင်းကဦးဆောင်တက်ရောက်ခဲ့တာပါဆွေးနွေးပွဲမှာအဓိကဆွေးနွေးတဲ့အချက်တွေကိုတော့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့ဒုဥက္ကဋ္ဌဦးခွန်မြင့်ချွန်ကအခုလိုပြောပါတယ်
။အဓိကတော့ပြည်ထောင်စုဗဟုသုတရဲ့အစိတ်ပိုင်းတုံးမှာဖက်သွင်းချုပ်ဆိုဖို့အချက်တွေကိုအဲ့ဒါတွေကျွန်တော်အဓိကထားပြီးတော့ဆွေးနွေးကြတယ်။အဲ့တော့အစိုးရဘက်ကလည်းပဲသူတို့ပြင်ဆင်ထားတဲ့ဟာသူတို့ဘက်ကအစီအစဉ်ချက်ပေါ့ အဲ့ဒါကိုသူတို့ဘက်ကသင်ပြရတယ်ကျွန်တော်တို့ကလည်းကျွန်တော်ဘက်ကအဆိုပြုချက်အဲသူဘက်ကိုပဲအဆိုပြုချက်မှာတဘောထားပြန်ဖလေကြတယ်အဲ့ဒီအချိန်မှာဒါမှမဟုတ်အပိဒါကျွန်တော်တို့ဆွေးနွေးဆုံးဖြတ်တာမျိုးတော့မလုပ်နိုင်သေးဘူ
းပြည်တော်စုသဘောတူစာချုပ်အစိအပိုင်း၃မှာ NCA အကောင့်ထဲပေါ်မှုဆိုင်ရာမူပေါင်းသဘောတူညီချက်2020အလွန်အစင်းလိုက်ရှေ့လုပ်ငန်းစဉ်နဲ့အစင်းလိုက်အကောင့်ထဲပေါ်မှုနဲ့အခြေခံမှုသဘောတူညီချက်စတာတွေပါဝင်တာဖြစ်ပါတယ်ဒီဆွေးနွေးချက်တွေထဲမှာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စတွေလည်းပါဝင်ကြောင်းဥက္ကုမြင့်ထွန်းကဆက်ပြောပါတယ
်အချို့သောအချက်တွေကတော့ကျွန်တော်တို့အရင်ကလည်းပဲဒါဆွေးနွေးခဲ့တာပေါ့လေဥပမာဖြစ်ပြောရင်တော့ဒီလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းဆိုတဲ့ကိစ္စရပ်မျိုးပေါ့မှာသူ့ဘက်နားလည်းချက်ကိုယ့်ဘက်နားလည်းချက်အဲဒါတွေဆိုလို့ရှိရင်တော့ကျွန်တော်တို့ကဆက်ပြီးတော့မှဒီထဲမှာပဲအဖြေမထွက်ထွက်အောင်ဆွေးနွေးတာမျိုးထပ်ကိုသူ့ဘက်နားလည်းချက်ကိုယ့်ဘက်နားလည်းချက်ကိုပြန်ပြီးတော့မှအပြန်လည်ဆွေးနွေးကြတာမျိုးပေါ့
လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စဟာ2020အလွန်အစင်းလိုက်လုပ်ငန်းစဉ်မှာပါဝင်ပြီးဒါကိုနိုင်ငံရေးဆွေးနွေးပွဲရလက်တွေနဲ့အညီလှုပ်ဆောင်သွားရမှာဖြစ်ကြောင်းပြောပါတယ်ဒီကနေ့ဆွေးနွေးတဲ့အချက်တွေကို24ရက်နေ့မှာနှစ်ဖက်အဖွဲ့အစည်းတွေအတွင်းတီးခြားစီပြန်လည်ဆွေးနွေးကြမှာဖြစ်ပါတယ်မြန်မာ့ကွန်ရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေက25ရက်နေ့မှာတော့နှစ်ဖက်အဖွဲ့အစည်းတွေပြန်လည်တွေ့ဆုံဆွေးနွေးကြမှာဖြစ်တယ်လို့ UPDJC ကပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီကနိုင်ငံရေးပါတီကိုယ်စားလှယ်တွေကိုဖိတ်ကြားဖို့ညှိနှိုင်းနေကြောင်းပြောပါတယ
်။တစ်ဆက်မှာနေ့မနေ့မှာတော့ကျွန်တော်တို့အားလုံးပြန်ဆုံပြီးတော့အတားတွေကိုဆွေးနွေးမယ်ပေါ့။အဲ့တော့ဆွေးနွေးတာကတော့ဒီညီလာခံမတိုင်မီဖြစ်တော့လေဆွေးနွေးဖို့အကြံဉာဏ်ရတဲ့ရာထောင်မျိုးလည်းရှိပါလေ။ပြီးရင်တော့25ရက်နေ့ညနေပါလေဒီ UPDG စီနိုင်ငံရေးပါတီကိုလည်းပြီးဖိတ်ကြားပြီးတော့ဒီလည်းမှုတွေလုပ်ဖို့တော့အခုဖတ်ပြောနေကြတယ်ပေါ့
။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအကြိမ်စီဝေးကို2018ခုနှစ်ဇူလိုင်လမှာနောက်ဆုံးကျင်းပခဲ့တာဖြစ်ပါတယ်။NCA အပြည့်အစုံချုပ်မှာပြည်တော်စုငင်းကြမ်းညီလာခံကိုတစ်နှစ်မှာနှစ်ကြိမ်ကျင်းပဖို့သဘောတူထားပေမဲ့27ရာစုပင်လုံတတိယအကြိမ်အစည်းအဝေးနောက်မှာတော့ထပ်မံကျင်းပနိုင်တာမရှိခဲ့ပါဘူးဒီလိုမကျင်းပနိုင်တာဟာလုံခြုံရေးကဏ္ဍကတံတော်တစ်ခုတည်းဖြစ်ရေးနဲ့နိုင်ငံရေးကဏ္ဍမှာပြည်တော်စုကခွဲမထွက်ရေးဆိုတဲ့အချက်တွေအပေါ်မှာမညီနိုင်နိုင်ခဲ့တာကြောင့်ဖြစ်ပါတယ်ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်တွေကတိုင်းနဲ့ချီတဲ့ဆစ်ဆောင်ဒုက္ခတွေလူလူရင်းနဲ့ရေးပေါ်ကူညီလိုအပ်ချက်တွေရှိနေတဲ့အကြောင်းပြောပြပေးကြပါမယ်။ကျမစုမမဟုတ်ပါတယ်ဒီအပိုင်းထဲမှာမြေသားဆောက်ရဲတပ်ဖွဲ့ဝင်တချို့ထိခိုက်ဒေဆုံးတဲ့အထိရခိုင်လက်နက်ကင်တပ် AA နဲ့မြန်မာလုံခြုံရေးတပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ရခိုင်ပြည်နယ်ထဲမှာနေရဲဆုံခွာထွက်ပြေးသူတွေပိုတိုးလာနေပါတယ်စီရင်တိမမှုတွေကြောင့်လက်တလောခံမှန်းကျေဒုက္ခတွေ 36,400 ကျော်ရှိနေရကနေနောက်ထပ်တိုးလာနိုင်တယ်လို့လည်းရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ရဲ့တွေ့ရမှုကိုစိုးစိုးထုံးကပြောပြပါတယ်
ဘူးနောက်ထပ်တိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့ဟာတွေရှိပြီးခါကြတော့ကြောင်းလေးရှိတယ်တော့သေချာတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီရဲပိုက်တွေမှာကိုပဲတိုက်ပွဲတွေကြောင့်ထွက်ပြေးတိချောင်းနေရတဲ့ဟာလေးရှိတယ်ရခိုင်ပြည်နယ်အစိုးရဘက်ကတော့ဒီကိုဗစ်ဖြစ်လာတဲ့နောက်ပိုင်းမှာထောက်ဝဲပုံးတွေတော်တော်များရောကြသောတာကိုတွေ့ရတယ်အခုစိုးစိုးစီကတော့စာနေခါအရင်ကဒီတူနေနေနေရာဒီမှာတော့ဒီတိုင်းတပိုင်းပေါ့နော်လောလောဆယ်ယာယီစားသောက်ဖို့အတွက်ကိုတော့အရဖက်ပွေးစီတနေတခန့်အလူရှင်တွေကကူပေးနေကြတာရှိပါတယ်။လာနေရှိပြီးတော့ကျွေးထားမယ်စမ်းမျိုးဆိုလို့ရှိရင်တော့ဒီတခန့်ပွေးစီတွေမှာလည်းမနိုင်မနေရရှိနေမှာရှိတယ်
။ဒီရပိုင်းတိုက်ပွဲတွေကြောင့်ဒုက္ခတွေတွေပို့တိုးလာသလိုတချို့ယာယီခိုလုံရေးစခန်းတွေမှာစားနေရိတ်ခါပြက်လက်လာနေတယ်လို့ရသေးတော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကလည်းပြောပြပါတယ
်။လောလောဆယ်မှာဒီကျမတို့ရသေးတော်မျိုးတွေမှာဆိုရင်တော့ဟိုတော်တော်များများတော့သူတို့ဒီအမှုကလုံခြုံရေးအောက်မှာတော့ရောက်တော့ပြီဒါပေမဲ့တချို့တော့အခုလောလောဆယ်မှာအာဒီတိုက်ပွဲတွေကိုရှောင်ပြီးလာနေတဲ့လူတွေကတော့နေရာမရှိသေးတာတွေရှိပါတယ်ဟိုဥပမာတိုက်ပွဲမဖြစ်ဘူးဆိုရင်တချို့လည်းကိုယ်အိမ်ကိုပြန်တော့တာတွေရှိပါတယ်နောက်တစ်ခါကျတော့အခုတိုက်ပွဲတွေဖြစ်နေပြန်ပြီးဆိုရင်သူတို့အစုလိုက်ပေါ့နော်ဒီအုပ်စုလိုက်ပြန်လာတာတွေရှိပါတယ်အခုတလို့ဒီတရေနှစ်ရက်မှာပဲဒီကြောက်တဲ့တိုက်နေကဆောက်ခက်တို့ထိဆွေးတို့ကဒီကျမတော်တွေနေရာဝင်ယူထားတယ်အဲ့တော့တစ်ဖက်နဲ့တစ်ဖက်တိုက်ပွဲဖြစ်မှာကိုကြောက်တဲ့အတွေ့အဲ့ဒီကရောသားတယ်ဆိုလို့ရှိရင်ရသေးတော်ကိုတော်တော်များများရောက်ရှိနေတာတွေကိုတွေ့ရပါတယ်ဟိုအန်ဖက်တွေမှာတော့တော်တော်များများအခက်အခဲတွေရှိတယ်သူတို့ကစားစရာဆန်တဲ့တောင်မရှိဘူးဆိုတာကိုလည်းသိရပါတယ်အဲ့တဲ့ကြောင့်ကျမတို့ကဒီလားကုန်ရင်တော့တကယ်လို့ဒီအဲ့ဒီအန်ဖက်တွေကိုခရီးသွားခွင့်ရမယ်စိုးရင်စရာမရှိဘူးဆိုရင်ကျမတို့ကအဲ့ဒီဖက်တွေကိုဆန်တယ်ရောစားစရာတွေရောယူပြီးတော့ ဒီဘုအစီအစဉ်တော့ကျမတို့လုပ်ထားပါတယ်ရှင
့်ရခိုင်ပြည်နယ်မှာဒုက္ခသည်တွေရဲ့လုံခြုံရေးကပ်ဘေးအန္တရာယ်သာမကငိုရင်းကာလရာသီဥတုထမ်းနဲ့လည်းရင်ဆိုင်နေကြရတာပါဒီအတွက်လည်းတာဝန်ရှိတဲ့အစိုးရအနေနဲ့ထိထိရောက်ရောက်အကူအညီပေးစေချင်ပါတယ်လို့ရခိုင်မျိုးသားပါတီ AMP ရဲ့အတွေ့အမှုတဦးအောင်မရကျော်ကပြောပါတယ
်အခက်ခဲကတော့မျိုးစုံပါပဲဆိုရအဖွဲ့ကလည်းသူတို့ကိုယ်တိုင်နဲ့မလုံလုံးမဲလူတွေဒီ NGO ဖွဲ့တယ်ကျွန်တော်တို့ဒီလို volunteer လုံမဲအဲ့ဒီအဖွဲ့တွေကလုံးချင်ပါတယ်ဆိုပေမဲ့အဲ့ဒီလုံတဲ့လူတွေကိုလည်းရှောက်ပြင်းသူတို့ကတားတယ်အဲ့လိုမျိုးဆိုတော့ဒုက္ခတွေရဲ့အခက်အခဲကတော့မပြောပြနိုင်အောင်ကိုတော်တော်ကိုဒုက္ခရောက်နေကြတယ်ဆိုတော့ကျွန်တော်တို့ရခိုင်ပြည်မှာတိတိအတိုင်းပဲမိုးရသည်ဒီဆိုတော့ရေကြီးရေရှမ်းတွေဖြစ်တယ်ဟိုရှက်ပြုတ်ဖို့အတွက်ချင်းတွေလည်းအစိမ်းမပြေဘူးတော်တော်ကိုဒုက္ခရောက်နေပါတယ်မိုးကတည်းကလုံလုံလောက်လောက်မရှိဘူးလုံလုံလောက်လောက်ဖြစ်အောင်အတွက်ဒီမှာစေတနာရှင်တွေကအဲ့ဒီမိုးကတည်းလုံပေးမေသူတွေဟာကလည်းအစိုးရကအဲ့ဒါတွေကိုသောက်ခွင့်မပေးဘူးဟိုဖြစ်တယ်ဒီဖြစ်တယ်အဲ့လိုမျိုးမျိုးပြောအကြောင်းပြပြီးပြောမယ်ဆိုရင်ဒုက္ခတွေကိုပုံကြည့်ဒုက္ခရောက်အောင်ဖန်တီးနေသလားလို့ကျွန်တော်တို့ကအဲ့လိုမျိုးပဲညင်နေ
ကာယောကကြုံနေရတဲ့အချိန်ကနေစလို့ရခိုင်ပြည်နယ်မှာစစ်ပေးဆောင်ဒုက္ခတွေရဲ့အတွက်ပုံမှန်ထောက်ပံ့ပေးနေတဲ့အစီအစဉ်တွေပါဝင်အထူးသဖြင့်အခုချိန်မှာတက်ကြီးရွယ်ဦးတွေနဲ့ကလေးငယ်တွေအတွက်အကူအညီတွေအရေးတကြီးလိုအပ်နေတယ်လို့အားရစီအဖွဲ့ကကိုစစောထုံးကပြောပါတယ်
။မလို့စီမှာရှာတာပိုင်းတွေမှာတော့တအားကိုခက်ခဲရှိတယ်။တနေ့ခါကဒီကိုပီးဖြစ်လာတဲ့နောက်ပိုင်းမှာဒီအေပီလန်ကနေစပြီးတော့မှခပွဲမုံတွေကပုံမှန်များရှိတဲ့အနေအထားမှာရှိတယ်။သူတပြင်းဒီမျိုးနဲ့အလဲဝေးတဲ့နေရာတွေပေါ့နော်။နောက်ရည်ကြည်ပြီးတော့မှတော်လာခက်ခဲတဲ့နေရာတွေဆိုလို့ရှိရင်အစွမ်းအဖက်ကမရောက်တော့၃လလောက်ရှိပြီးတော့မှသိရတယ်ကျွန်တော်တို့။ဆိုတော့တနေ့ခါဘက်မှာလည်းမလုံမလောက်တာတွေနဲ့တဲလဲရှာပနေတဲ့စခက်နေလေးရှိနေတယ်ပေါ့နော်။ဟိုနာမကျန်ဖြစ်တဲ့ဟာတွေလည်းရှိလာတယ်။ဒီမုဒရာမျိုးတွေကစခက်တစ်ခုမှသူတို့ကိုခလေးတွေတော်တော်များဒီဖြားနာချောက်ဆိုးတာတွေအေးမြတာဖြစ်နေကြတယ
်ကုလသမဂ္ဂစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူး UNOCHA ရဲ့ဇွန်လ23ရက်နေ့ထုတ်ပြန်ချက်အရရခိုင်ပြည်နယ်ကစစ်ဘေးရှောင်ဒုက္ခသည်စခန်းတွေနဲ့မြို့နယ်ပေါင်း14ခုထက်မနည်းမှာပြီးခဲ့တဲ့ဗုဒ္ဓဘုရားကနေစလို့ရေကြီးမှုတွေကြုံနေရတယ်လို့ဖော်ပြထားပါတယ်မြေပုံကြောက်တော်မြောက်ဦးမြို့နယ်ကစစ်ဆောင်စခန်းတွေမှာရေကြီးနေတာကြောင့်တက်ကြီးရွယ်အိုတွေကလေးငယ်တွေနဲ့ကိုဝင်ဆောင်တွေကိုဘေးလွတ်ရာကိုပြောင်းရွှေ့ပေးခဲ့ရကြောင်းနဲ့အကူအညီပေးရေးအဖွဲ့တွေကအရေးပေါ်ကူညီနိုင်အောင်ပြင်ဆင်နေကြောင်းကိုလည်းထုတ်ပြန်ထားပါတယ်ကျွန်မစုမွန်ပါရှင်
တရားမဝင်မြန်မာအလို့သမားများနေရပြန်နိုင်ရေးမြန်မာနိုင်ငံသားရေးဝန်ကြီးဌာနကစီစဉ်ဆောင်ရွက်နေတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးလိုပါတယ်။ကျမအေးမှာပါ။မလေးရှားနိုင်ငံမှာကိုဗစ်ကာလမှာအလို့လက်မဲ့တွေဖြစ်လာပြီးတရားမဝင်တွေဖြစ်လာတာတွေနဲ့မိမိကိုယ်ကိုအဆုံးစီရင်သူတွေသတင်းသုံးပတ်အတွင်းလူရှိဦးလောက်ရှိလာတဲ့အခြေအနေမှာနေရပြန်ဖို့ခက်ခဲနေသူတွေရဲ့အရေးနဲ့ပတ်သက်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကမလေးရှားတံအမတ်ကိုခေါ်ယူတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီအချိန်လေးနဲ့ပတ်သက်လို့မလေးရှားနိုင်ငံကွာလာလံပူမြို့ကမြန်မာတန်ရုံအုပ်ဦးနံမင်းကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့သူကအခုလိုစပြောပြပါတယ်
။ကျွန်တော်တို့ရန်ကုန်ကဟိုဘောဒိုင်းဝန်ဌာနညွှန်ကြားမှုကြောင့်လည်းဟိုမလေးရှားတံနဲ့ဆင်းတွေ့လာကြတော့နိုင်ငံရေးဝက်ဘ်ဆိုက်မှာလည်းသင်ထားပါတယ်။တွေ့တဲ့အကြောင်းအရာကို
ဟုတ်ကဲ့
အခုလည်းကြည့်တော့ဆက်ဆဲပါ
အကျမကြားတာပေါ့နော်တချို့ရေလမ်းကြောင်းနေရာနေတယ်ပဲဒီသွားဖို့ရှိတယ်လို့လည်းအဲ့လိုမျိုးလည်းကြားတယ်ပေါ့ရေလမ်းကြောင်းနေရာနေတယ်လာပြီးတော့ဒီစစ်တမောနဲ့လာကြမှာလို့ပေါ့အဲ့လိုမျိုးလည်းကြားတယ်အဲ့တဲ့င်းနေရောဟုတ်လားရှင
်အဲလောလောဆယ်တော့ကျွန်တော်တို့ဒီကိုလေ
ဟုတ်ကဲ့
ပြည်ဝင်စာဝင်လာခြင်းမရှိသေးပါဘူးခင်ဗျာပြည်ဝင်လေ
ဟုတ်ကဲ့
ဝင်ကြီးဌာနမှာစာမလာသေးပါဘူ
းဟုတ်ကဲ့ဟုတ်ကဲ့တကယ်လို့ပေါ့နော်ခုနိုင်ငံသားဝင်ကြီးဌာနကနေပြီးတော့အဲ့လိုမျိုးဒီခေါ်မယ်ဆိုရင်ဘယ်လိုလမ်းကြောင်းနေရာများခေါ်မလဲရှင်အဲ့လိုလေရင်နဲ့ပဲလားဘယ်လိုလမ်းကြောင်းနေရာများခေါ်ဖို့အစီအစဉ်ထားလဲရှင်
ကျွန်တော်တို့ကတော့ဒီလုံးလုံးတွေတော့လင်းရင်လည်းပဲကျွန်တော်တို့ဟိုဟာလေပြန်ပို့နေကြပါလေ။ဟောဒီမှာပြန်နေတဲ့ဒီ CNPG ရှင်းပြပြပြီးတော့မှတို့အချက်နဲ့ပြည်စုံမှန်ကန်ရင်အကုန်လုံးလင်းရင်လည်းပေါ့နော်ပြန်ပို့နေတာခုလက်ရှိရတော့
။တချို့တွေကြတော့လေဒီဟိုထောက်ထားမပြည်စုံတဲ့လူတွေမဟုတ်ပဲနဲ့ထောက်ထားပြည်စုံတယ်ဒါပေမဲ့ကျမကြီးကြောင့်ပြန်ကျင်တယ်ပေါ့။ဒါပေမဲ့လည်းသူကပြန်ဖို့အတွက်ကိုမရဘူးဆိုပြီးတော့ပြောနေတယ်ပေါ့နော်။အဲ့ဒါကြတော့ဒီနေ့ကြောင့်လည
်းဒီမှာလေဟိုတရားမဝင်ရောက်လာတဲ့ပေါ့နော်ဟိုထောက်ထားဆက်ဆက်ဆက်မရှိတဲ့ဟိုဟာလည်းရှိတယ်ဟိုက passport မရှိတာလို့အောက်လန်းကတက်လာတာလို့အဲအဲ့ဒါမျိုးတွေလည်းရှိတယ
်
ဆိုအဲ့လူတွေကတော့လောလောဆယ်ကသူတို့ပြန်မှုအတွက်ကိုကျွန်တော်တို့ဟာနှစ်ဖက်နှိမ့်နှိုင်းဆောင်ရွက်ဆဲပါလောလောဆယ်ပြန်လို့ရတာကတော့ passport ရှိတယ်နော်ဒီမလေးရှားမှာတရားဝင်နေထိုင်ခွင့်ထောက်ထားရှိတယ်ဆက်နဲ့ပြည်စုံတာတွေကတော့ပြန်လို့ရတယ်ထောက်ထားမရှိသေးတဲ့ဟာတွေကတော့လောလောဆယ်ပြန်လို့တော့မရဘူးပေါ့နော်ကျွန်တော်တို့သူတို့ပြန်မှုအတွက်ကိုတော့နောက်ထပ်ညနေပြီးဆောင်ရွက်နေအောင်ခင်ဗျ။ဟ
ိုနောက်ထပ်ဒီအချင်းထောင်တွေကဟိုဒူ3000ဒေသကရောဒီဟာကရောဟိုမြန်နိုင်လားရှင့်ဒီ3000ဒေသ
အကျဉ်းတောင်းတဲ့ကလူ၃000ကိစ္စကတော့သူကထောက်ကန့်ကိုလေးဘထုံးနေမှာပေါ့နော
်ဟုတ်ကဲ့
အဲ့ဒီကမှတခင်သူကကျွန်တော်တို့သူ့ရဲ့အချက်အလက်တွေပြေပို့လာပါလိမ့်မယ်ပြေပို့လာလို့ရှိရင်ကျွန်တော်တို့ကသူ့ကို national verification နိုင်ငံဟုတ်မဟုတ်စီစစ်ပါမယ်
ဟုတ်
ကဲ့ဒီဘုတ်မှန်နေဆိုရင်တော့ကျွန်တော်တို့အများဆုံးပြန်ပို့ဖို့ဆောင်ရွက်မှာပါ
ကဲဒီတရားမဝင်လူတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီပေါ့နော်အားပေးချင်တာများရှိမလဲပေါ့နော
်ဘုလိုတော့ကျွန်တော်တို့ကတော့အားပေးချင်ပါတယ်ဘာလို့ဆိုခဏလေးပေါ့နော်လောလောဆယ်မှာဟိုဆက်မကြီးလေးဒီဆိုင်ပြီးတော့ဟိုစိတ်ချရာလေးရှောင်မလို့ခင်ရှောင်မလို့ကြားဖို့ရနောက်တစ်ခုကသူတို့ပြန်နိုင်ဖို့အတွက်ကိုကျွန်တော်တို့ဝင်ကြီးဌာနကတော့နော်ဆွမ်းကုန်ကြိုးစားနေပါတယ်အားလုံးဒီဘက်ကနေမနီးယားဆိုလဲဟလာနော်မလေးရှားစံတကြီးနဲ့ကောတွေ့ဆိုတော့အဲ့ဒီစားပဲအခုတိုင်းဆောင်ရွက်နေပါတယ်
ကျေးဇူးအများကြီးတင်ပါရနော်ဦးနိုင်မင
်းဟုတ်ကဲ
့ဇွန်လ22ရက်နေ့ကတော့နိုင်ငံခြားရေးဝန်ကြီးဌာနမဟာဗျူဟာလေးလာရေးနဲ့လေးပြင်းဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးအောင်မြင့်ကမြန်မာနိုင်ငံဆိုင်ရာမလေးရှားတန်မတ်ကြီးနဲ့တွေ့ဆုံခဲ့ပြီးအထောက်ထားမဲ့မြန်မာနိုင်ငံသားများကိုမြန်မာနိုင်ငံကိုပြန်လည်ခေါ်ယူဖို့အတွက်ဆွေးနွေးခဲ့တာပါလက်ရှိမှာတော့ကယ်ဆယ်ရေးလေယာဉ်တွေနဲ့ပြန်ခေါ်သွားနေသူတွေဟာအလဲဗီဇာနဲ့လာသူတွေနဲ့ပါနဲ့တက်တန်းလွန်နေတဲ့သူတွေဖြစ်ပါတယ်။တရားမဝင်နေထိုင်နေရတဲ့အလုပ်လက်မဲ့ဖြစ်နေတဲ့ဒုက္ခသည်တွေမပါဝင်သေးပါဘူး။ COVID-19 ကာလအတွင်းအခက်အခဲကြုံတွေ့နေရတဲ့မြန်မာတွေကိုမလေးရှားအစိုးရကဒဏ်ကြေးကောက်တာတွေကင်းလွတ်ခွင့်ပြုဖို့နဲ့မလေးရှားဘက်ကနေခွင့်ပြုမယ်ဆိုရင်မြန်မာအစိုးရအနေနဲ့ကယ်ဆယ်ရေးလေယာဉ်တွေကိုဆီလွတ်ပြီးမြန်မာနိုင်ငံကိုပြန်လည်ခေါ်ယူသွားမယ်လို့လည်းဆိုပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ဗိုလ်တော်ဦးနဲ့နာခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုကောင်းထုတ်တင်ပြဖို့အချိန်ရောက်ပါပြီ။ကျွန်တော်မျိုးစင်ဆန်းပါ။မြန်မာပြည်မှာတိုက်ပွဲတွေကြောင့်ကလေးတွေတက်ခံနေရပြီးဒဏ်အာဏာပြရနေဆိုတဲ့ကောင်းစဉ်နဲ့အခြားသီးရသတင်းဌာနမှာဖော်ပြထားတဲ့ဆောင်မကိုအရင်ဆုံးကောင်းထုတ်တင်ပြချင်ပါတယ်။မြန်မာနိုင်ငံမှာ2020ပြည့်ပထမ3လအတွင်းကလေးတငယ်တွေအကြမ်းဖက်ခံရနှုန်းကပြီးခဲ့တဲ့နှစ်နှောင်းပိုင်း3လအတွင်းဖြစ်ခဲ့တဲ့နှုန်းထက်6ဆလောက်ပိုများနေကြောင်းအစချေရေးထားပါတယ်။မြန်မာစစ်တပ်နဲ့အေရခိုင်လက်နက်ကိုင်အဖွဲ့တွေရဲ့တိုက်ပွဲတွေအရှိန်မြင့်လာမှုဟာကလေးတွေအပေါ်အကြမ်းဖက်မှုအဆမတန်မြင့်လာစေသလိုရွာသူရွာသားတွေကိုအစားအစာငတ်မှုရှာဖွေမှုအခြေအနေကိုကြုံတွေ့စေပါတယ်။တိုက်ပွဲတွေအတွက်ကျယ်ပြန့်စွာအသုံးပြုနေတဲ့မိုင်းတွေနဲ့တခြားပောက်ကွဲစေတဲ့ပစ္စည်းတွေဟာကလေးတွေအတွက်အလွန်အန္တရာယ်ဖြစ်စေတယ်လို့လူသားချင်းစာနာမှုဆိုင်ရာအဖွဲ့ဖြစ်တဲ့ Save the Children ကလေးတငယ်တွေကိုစောင့်ရှောက်ရေးအဖွဲ့ကအင်္ဂါနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာသတိပေးထားပါတယ်။ဒါ့အပြင်ကလေးတွေအသက်ခံရတာထိခိုက်ဒဏ်ရာရတာရှိနေကြောင်းစစ်သက်ချေတံဖွဲ့ထိတ်တန့်ကြီးကဒိုကန်ဟာဗီကပြောကြားခဲ့ပါတယ်။အဲ့ဒီအစီရင်ခံစာအရဒီနှစ်ဇန်နဝါရီလနဲ့မတ်လတွေမှာရခိုင်ပြည်နယ်လယ်ပိုင်းဒေသမှာကလေး18ယောက်လောက်တပ်ခံရပြီး82ယောက်လောက်ထိခိုက်ဒဏ်ရာရကိုလက်အင်္ဂါချို့တက်ခဲ့တယ်လို့ဆိုပါတယ်။2019ခုနှစ်အောက်တိုဘာလကနေဒီဇင်ဘာလတွေအတွင်းကလေးအသက်ခံမှု၃ခုရှိခဲ့ပြီး12ယောက်လောက်ဒဏ်ရာရခဲ့ပါတယ်။အခုလိုရခိုင်ပြည်နယ်လယ်ပိုင်းမှာကလေးတွေကိုအကြမ်းဖက်ဖိနှိပ်မှုအဓိကအကြောင်းအရာ၃ခုကတော့အသက်ခံရတာ၊ဒဏ်ရစေတာနဲ့ချင်းချောက်ခံရတာလိုပဲဖြစ်တယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။ဒါ့အပြင်အစိုးရဘက်ကသတင်းမှောင်ချမှုတွေကြောင့်အခုလိုကလေးတွေတည်တည်ထိခိုက်ဒဏ်ရာရတဲ့အခြေအတွက်ဟာပိုပြီးတောင်များပြားလာနိုင်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံအနောက်ပိုင်းမှာတပ်မတော်လို့ခေါ်တဲ့မြန်မာစစ်တပ်နဲ့ကိုပိုင်အုပ်ချုပ်ခွင့်ရရေးကြိုးပမ်းနေတဲ့အေရခိုင်လက်နက်ကိုင်အဖွဲ့တွေရဲ့တိုက်ပွဲတွေကြောင့်လူပေါင်းဒါဇင်နဲ့ချီသေဆုံးခဲ့ရပြီးထောင်ပေါင်းများစွာဟာလည်းနေရာဆုံးကထွက်ပြေးခဲ့ကြရပါတယ်။တိုက်ပွဲဖြစ်ပွားရာဒေသတွေမှာသေးသေးနိုင်တဲ့မြေမြုံမိုင်းတွေနဲ့တခြားပောက်ကွဲစေတဲ့အရာတွေကိုစစ်တပ်နဲ့လက်နက်ကင်ဖွဲ့တွေကအသုံးပြုနေပြီးဒီမိုင်းတွေကအကာအကွယ်မဲ့အမျိုးသမီးတွေနဲ့ကလေးတွေရဲ့အသက်တွေကိုဆုံးရှုံးစေနိုင်တယ်လို့ဆောင်းမမှာဖော်ပြထားပါတယ်။ဆက်လက်ပြီးကောင်းနှုတ်တင်ပြမှာကကလေးစစ်သားစုဆောင်မှုစီးရင်ကမြန်မာစစ်တပ်ကိုဖယ်ရှားခဲ့ဆိုတဲ့ကောင်းစဉ်နဲ့မလေးရှားခြေဆိုင် The Star Online သတင်းမှရေးသားထားတဲ့ဆောင်းမဖြစ်ပါတယ်။မြန်မာစစ်တပ်ကိုကလေးစစ်သားစုဆောင်မှုစီးရင်ကနေဇွန်လ9ရက်နေ့ကတည်းကပယ်ဖျက်လိုက်ပြီးဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကတင်းလန်နေကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုခဲ့ပါတယ်။ကလေးစစ်သားစုဆောင်မှုကိုအဆုံးသတ်ရေးမြန်မာစစ်တပ်အနေနဲ့ကြိုးပမ်းအထောက်ခဲ့သလို UNCRC ခေါ်ကုလသမဂ္ဂကလေးသင်ငယ်များဆိုင်ရာအခွင့်အရေးသဘောတူညီမှုစာချုပ်မှာ2012ခုနှစ်ကတက်မတော်အနေနဲ့လက်မှတ်ရေးထိုးခဲ့ပြီးကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ခဲ့ကြောင်းကာကွယ်ရေးဝန်ကြီးဌာနအမြဲတမ်းတွင်းဝင်ဝမှုကျော်အောင်ကျော်ဟိုးကသတင်းတောက်တွေကိုပြောခဲ့ပါတယ်။လေးနှစ်တာကာလအတွင်းစစ်အရာရှိ 3,800 ကျော်ကိုကလေးတွေကိုတပ်သားတစ်ဖြစ်စုဆောင်ခြင်းမပြုဖို့လေ့ကျင့်တင်ကြားပေးခဲ့ပြီးကလေးစစ်သား262ယောက်ကိုစစ်မှုထမ်းရာကနေလွတ်မြောက်ခွင့်ပေးခဲ့တယ်လို့လည်းသူကပြောပါတယ်။2012ခုနှစ်ကကုလသမဂ္ဂနဲ့တပ်မတော်ကြားချုပ်ဆိုခဲ့တဲ့သဘောတူညီမှုအရကလေးပေါင်း 1,600 ဦးကိုစစ်မှုထမ်းရာကနေလွတ်မြောက်ခွင့်ပေးခဲ့ပြီးအရာရှိ65ယောက်ကိုကလေးတွေကိုတပ်သားတစ်ဖြစ်စုဆောင်မှုကြောင့်အရေးယူခဲ့ကြောင်းဆောင်းပါးမှာဖော်ပြထားပါတယ်။
ဒီ American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးအင်ကာညအစနေကစီစဉ်ကိုနားဆင်ရပါမယ်။ COVID-19 ကာယောဂါပေးကြောင်းလူလွတ်မဲ့အခြေအတွေ့အစမတန်များလာတဲ့အခြေအနေကိုကမ္ဘာတဝန်းရင်ဆိုင်နေရတယ်လို့မြန်မာနိုင်ငံလည်းရင်ဆိုင်နေရတာပါ။ပြည်ပမှာလုကင်နေကြသူတွေလည်းအလုလက်မဲ့ဖြစ်သွားသူတွေရောပြည်ပမှာသွားလုနေကြသူတွေပြန်လာရတာကြောင့်ရောအလုလက်မဲ့အခြေအတွေ့ကပိုးပိုတိုးလာနေပါတယ်။ဒီအခြေအနေကိုဘယ်လိုဖြေရှင်းကြပါမလဲ။အလုပ်ကိန်းဖန်တီးရေးဘာတွေလုပ်သင့်ပါသလဲ။ပုဂ္ဂလိကလုပ်ငန်းရှင်တွေအနေနဲ့ရောဘယ်လိုအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါသလဲ။စာရာတွေကိုအခုဆွေးနွေးကမှနားဆင်ကြရမှာပါ။မြမလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးအဖွဲ့ CEST အမှုဆောင်ဒါရိုက်တာဒေါက်တာဇော်ဦး။မန္တလေးနည်းပညာကုမ္ပဏီမန်နေဂျင်းဒါရိုက်တာဒေါက်တာဇော်နိုင်တို့နဲ့ဆွေးနွေးထားပါခင်ဗျာ။
ဒေါက်တာဇော်ဦးနဲ့ဒေါက်တာဇော်နိုင်မင်္ဂလာပါခင်ဗျာ
မင်္ဂလာပါခင်ဗျာ
မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ VOA ဆွေးနွေးကမ်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဆိုတော့ကျွန်တော်အရင်ဆုံးစားလိုက်ချင်တာကလက်ရှိအလုပ်ကိန်းဖန်တီးရေးအတွက်ကအရေးကြီးကြီးလိုအပ်တဲ့အခြေအနေကိုရောက်နေပါပြီဆိုတော့ဒေါက်တာဇော်ဦးခင်ဗျာအလုပ်ကိန်းတွေဖန်တီးဖို့အတွက်မှာလက်ရှိအဓိကလိုအပ်ချက်ကဘာလို့ကျွန်တော်တို့ပြောနိုင်ပါမလဲ
ဟုတ်ကဲ့ကျွန်တော်တို့နိုင်ငံမှာအလုပ်ကိန်းကိုအများဆုံးဖန်တီးနိုင်တာတော့ပုဂ္ဂလိကကဏ္ဍပဲဖြစ်ပါတယ်ခင်ဗျာအဲ့တော့အစိုးရကအစိုးရဝန်ထမ်းတွေကိုခန့်နှောက်ဖို့ဆိုတာရခိုင်ကာလကလေးကမဖြစ်နိုင်ခဲ့ပါဘူးအခုအချိန်မှလည်းဒါလက်ရှိဘတ်ဂျက်အနေထားအရကောဒီလိုခန့်နှောက်ဆောင်ရွက်ဖို့ဆိုတာအမတန်မှခက်ခဲတဲ့အနေထားရှိပါတယ်အဲ့တော့ပုဂ္ဂလိကကဏ္ဍပဲလုပ်နိုင်တယ်ဆိုတော့နိုင်ငံတော်အစိုးရအနေနဲ့ဒီအလုပ်ကိန်းခွင်လန်းတွေကိုအမှန်တကယ်ဖန်တီးပေးနိုင်မဲ့ကဏ္ဍတွေကိုပံ့ပိုးပေးဖို့လိုပါတယ်ခင်ဗျာအော်လက်ရှိအစိုးရရဲ့ပံ့ပိုးမှုအစီအစဉ်တော်တော်များများကတော့ဒါအထွေထွေပံ့ပိုးမှုတွေဖြစ်ပါတယ်ဒီကတော့ COVID-19 ရဲ့တက်ရောက်မှုတွေခံစားနေရတဲ့အများဆုံးထိခိုက်သွားတဲ့ကဏ္ဍတွေကိုပံ့ပိုးနေတာဖြစ်ပါတယ်။အဲ့ဒီအနေထားအနေအခုချိန်မှာမဟာဗျူဟာအရစဉ်းစားဖို့လိုအပ်လာတာကတော့ဒီအလုပ်ကိန်းခွင်လန်းတွေကိုဖန်တီးပေးနိုင်မဲ့ဒီစီးပွားရေးကဏ္ဍတွေကိုရွေးချယ်သတ်မှတ်ပြီးတော့ဒီကဏ္ဍတွေကိုလည်းလန်းကျူနေမကောက်ဘူးပေါ့နော်။ရှေ့မှာစီးပွားရေးဥမော့လာတဲ့အချိန်အောင်မြင်သွားအောင်လုပ်နိုင်ဖို့ရှိုးရကနောက်ကနေကြားခံပေးဖို့လိုပါတယ်။ဒါမှလည်းဒီအလုပ်ကိန်းခွင်လန်းဟာပုဂ္ဂလိကကဏ္ဍကဖန်တီးပေးနိုင်မှာဖြစ်ပါတယ်ခင
်ဗျ။ဟုတ်ကဲ့ဆိုတော့ဒေါက်တာဇော်နိုင်တို့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ကရောခင်ဗျာလက်ရှိအခြေအနေမှာဒီကိုဗစ်ကာလမှာပေါ့မနော်စီးပွားရေးလုပ်ငန်းတွေအခြေအနေနောက်တစ်ခါဝန်ထမ်းတွေအခြေအနေလက်ရှိအခြေအနေဘယ်လိုရှိနေလဲဒေါက်တာဇော်နိုင
်ဟုတ်ကိုကျော်သိန်းကျွန်တော်တို့ဟိုစီးပွားရေးလုပ်ငန်းတော်တော်များများတော့လေတခြားနိုင်ငံတွေနဲ့ဒန်းတူပါပဲဟိုကျွန်တော်တို့တော်တော်များများတော့ဟိုစီးပွားရေးနှေးကွေးတယ်အော်နောက်ပြီးတော့ရှင်သန်ရပ်တည်နိုင်ဖို့ကိုစူးစမ်းနေရတဲ့အခြေအနေတွေရှိပါတယ်။ဟိုတလောက Asia Foundation ကနေသူတို့စာပေးလုပ်တယ်လေပြီးတော့စက်ရုံအလုပ်ရုံတွေပေါ့နော်လုပ်ငန်းတွေပေါ့29ရာခိုင်နှုန်းတော့ပိတ်သိမ်းသွားတယ်လို့ပြောတယ်။သူကလည်းဖြစ်နိုင်တယ်တချို့ကလည်းမဖြစ်နိုင်ဘူးပြောတယ်။ဒါပေမဲ့ကျွန်တော်အမြင်အရပြောရရင်တော့ဖြစ်နိုင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကိုယ်တိုင်လည်းဆက်စချင်းဒီ COVID စဖြစ်ခါစကာလမှာတော့တိတ်မသိတာဘူး။ဟောကျွန်တော်မထိတော့ဘူးလို့ထင်တာပေါ့နော်။ကျွန်တော်တို့ ਨੇ ဒန်းတူပဲမထိတော့ဘူးလို့ထင်နေသူလည်းအများကြီးပဲသို့တော်လည်းအခုကြတော့တဖြည်းဖြည်း ਨੇ ဟိုထိလာကြပြီအဲ့ခါကြတော့ဟိုပထမတော့နေကွေးတာပေါ့နော်အခုကြတော့ကျွန်တော်တို့ရှင်သန်ရက်တည်နိုင်ဖို့တော်တော်ကြိုးစားရမှာကျွန်တော်တို့လူ100ရှိတဲ့သူတွေအခုဆိုရင်ကျွန်တော်တို့90လောက် ਨੇ ဖြုတ်လိုက်တဲ့လူတွေရှိတယ်ကျွန်တော်ဆိုမဖြုတ်ဘူးဒါပေမဲ့ကျွန်တော်တို့တက်နိုင်တဲ့လောက်ဝန်ထမ်းတွေကိုလက်ကတွေကိုနည်းနည်းလျှော့ရတယ်မလျှော့လို့မရတော့ဘူးအခုချိန်မှာလေ
ဟုတ်ကဲ့
အဲ့လိုအခြေအနေဖြစ်နေပါလေဗျာ
ဟုတ်ကဲ့ဆိုတော့ဒေါက်တာဇော်ဦးကြီးခုနဒေါက်တာဇော်နိုင်ပြောသလိုနောက်ထပ်ဖန်တီးဖို့အနေနဲ့တာငကိုရှိပြီးသားဝန်ထမ်းတွေတောင်မှပဲလျှော့ပြီးတော့လုပ်နေရတယ်ဆိုတော့အလုပ်ကဖန်တီးဖို့အတွက်အလားအလာကအကောင်းဘက်ထဲနည်းနည်းလေးများခက်ခဲကြုံတဲ့ဘက်ကိုရောက်မနေဘူးလားဒေါက်တာဇော
်ဦးဩအများကြီးကျွန်တော်တို့အခက်ခဲအကြက်တင်းနဲ့ကြုံနေရတာပေါ့နော်ကျွန်တော်တို့ဟာဒီအလုပ်ကိန်းခွင်လန်းကိုဖန်တီးဖို့အနေနဲ့တာကเนาะဟိုအခုရှိပြီးသားဟာဟိုဆက်ပြီးတော့ဟိုထိန်းထားနိုင်မှုဟာဒါအရေးကြီးတဲ့ဟာဖြစ်လာသို့တော်လည်းပဲတစ်ဖက်ကကြည့်မယ်ဆိုရင်တော့ကျွန်တော်တို့တချို့သောကဏ္ဍတွေကတော့ဒါရေရှည်ကိုတော်တော်လေးကိုပြောင်းလဲသွားတဲ့ဒီစီးပွားရေးမှာရေရှည်လက်ပတ်ဖို့ဟာအခြေဟိုအခြေအနေမပေးတာကိုတွေ့ရတာပေါ့เนา
ะဟုတ်ကဲ့
တချို့ကဏ္ဍတွေကြတော့လေ အခုလက်ရှိအနေအထားမှာတောင့်ခံထားနိုင်အောင်စူးစမ်းနိုင်တဲ့အနေအထားတွေတွေ့ရတယ်။ဒါမျိုးဆိုရင်တော့ကျွန်တော်တို့ကဒီတို့ဆိုရင်တော်တော်လေးကူပေးရမယ့်သဘောရှိတယ်။တချို့ကဏ္ဍတွေကတော့ဒါအခုဒီကိုဗစ်ကြောင့်ဖြစ်လာတဲ့တချို့သောအခွင့်အလမ်းတွေကိုရယူနိုင်တဲ့အလားအလာရှိတယ်။တခြားနိုင်ငံတကာဈေးကွက်အရလည်းဖြစ်နိုင်ခြေရှိတယ်။သို့တော်လည်းပဲတို့လက်တွေ့မြေပြင်မှာကြုံတွေ့နေရတဲ့အခက်အခဲနဲ့ဆိုရင်တော့အဲ့အလားအလာတွေဒီကမြင်လုံနဲ့မြင်နေရတယ်သူများနိုင်ငံတွေကယူသွားတာတွေကိုတော့တွေ့နေရတယ်ဒါပေမဲ့ကိုကတကယ်လက်တွေ့မြင်တာမြင်ရမကျင်ရတဲ့ဘဝမျိုးဖြစ်နေတာပေါ့နော်အဲ့တော့ကျွန်တော်တို့အမှားချင်းဒီစိုက်ပျိုးရေးလိုကိစ္စမျိုးဟာသူများတိုင်းပြည်တွေကတော့ဒါကိုအတော်တော်လေးခွင့်လန်းနေရယူနိုင်အောင်ကျွန်တော်တို့ရဲ့အိန္ဒိယနိုင်ငံတွေကစောင့်ရထားနိုင်ပြီမြေ
ဟုတ်ကဲ့
ကျွန်တော်တို့ရှိမှာကတော့ဒါအပြောပဲရှိနိုင်သေးတာပေါ့နော်လက်တွေ့မလုံနိုင်သေး
ဘူးဟုတ်ကဲ
့ဟုတ်ကဲ့
ဆိုတော့ဒေါ်ဒေါ်စွန်နိုင်တို့ကဒီလောက်အကြက်တဲကြုံနေရတယ်လာနောက်ထပ်ခန့်ဖို့အနေနဲ့တော့လုပ်ငန်းကိုချဲ့ဖို့ပို့ပြီးတော့တိုးတက်အောင်လုပ်ဖို့အနေနဲ့တော့လက်ရှိရှိတဲ့ဝန်ထမ်းတော်မှာပဲဟိုထပ်ထပ်မရော့အောင်ထိန်းနေရတယ်ဆိုတော့ပရိုဆိုနိုင်လုပ်ငန်းရှင်တွေကစီးပွားရေးလုပ်ငန်းတွေကိုရပ်ပစ်ဖို့တို့ဖျက်ပစ်ဖို့တို့အဲ့လိုမျိုးစဉ်းစားတာတွေရောရှိကြလား
အခုချိန်ကတော့တော်တော်ခက်ခဲတဲ့အချိန်ပြတကယ်တမ်းတော့လေကျွန်တော်တို့လုပ်ငန်းရှင်တွေကျွန်တော်တို့ကိုယ်တိုင်လည်းရှင်းသန့်ခြင်းတယ်အဲနောက်ပြီးတော့ကျွန်တော်တို့ဝန်ထမ်းတွေကိုလည်းကျွန်တော်တို့ဟိုအလုပ်လည်းမဖြုတ်ချင်ဘူးတကယ်တမ်းကကျွန်တော်တို့တွေနဲ့ဝန်ထမ်းတွေမိသားစုတွေလိုပဲဒါရုံးကန်ကြမယ်အဲ့တော့ကျွန်တော်တို့ကဘာလို့ ਆ လဲဆိုတော့ဝန်ထမ်းတွေပထမဆုံးကျွန်တော်တို့ငါတို့တွေမရှုံးအောင်ပဲအရေးကြီးတယ်အဲ့တော့ break even ပေါ့လေဟုတ်လားအရင်ရရင်ရပြီအဲ့တော့အရင်မရတော့နည်းနည်းရှုံးရင်တော့မှ okay ငါတို့နည်းနည်းတော့ရှုံးခံမယ်ဒီတစ်လနှစ်လသုံးလ6လတစ်နှစ်ဒါပေမဲ့တပိပိနဲ့နှစ်ရှည်ကြွားလို့အချိန်နဲ့ကြွားလို့အရှုံးသိမ့်ညာဝိုင်းတို့လုပ်ငန်းပြုတ်မယ်အဲ့ခါကျရင်ဝန်ထမ်းတွေလည်းအလုပ်တွေပြုတ်နေမယ်အဲ့တော့တို့တွေအတူတူရုံးကန်ကြမယ်အဲ့တော့ break even ပေါ့နော်အရင်ကြည့်လောက်လေးရတဲ့ဆိုရင်အဆင်ပြေပြီအဲ့တော့ကြောင့်ငါတို့စူးစမ်းကြမယ်ဆိုပြီးတော့ဝန်ထမ်းတွေနဲ့ကျွန်တော်တို့တွေကဟိုလက်ရည်တပြည်နဲ့စူးစမ်းကြဖို့ကိုကျွန်တော်တို့တော့မိသားစုလိုမျိုးအားလုံးဝမ်းပြီးစူးစမ်းကြဖို့လုပ်ကြတိုးတော့တစ်ခုရှိတာကကျွန်တော်တို့ကဒါလုပ်ငန်းအငယ်တွေကိုလုပ်ငန်းအငယ်လုပ်ငန်းအလက်တွေဥမာဆိုစက်ရုံအလုပ်ရုံနေကြတော့ဥမာအပြည့်ဝန်ထမ်း900လောက်ရှိတယ်1000လောက်ရှိတယ်သူတို့တွေကြတော့ခက်ပြီသူတို့တွေကြတော့အဲ့လိုမျိုးဟိုခုနပြောသလိုမိသားစုစိတ်ဓာတ်တို့ကျွန်တော်တို့တစ်လနှစ်လတောက်ခံဖို့ဆိုတဲ့ကိစ္စတော်တော်ခက်သွားပြီအဲ့တော့ဟိုကျွန်တော်တို့တော့ small medium enterprise ပေါ့လေလုပ်ငန်းအငယ်တွေအနေနဲ့တော့အခုအချိန်မှာဝန်ထမ်းတွေနဲ့လုပ်သားတွေနဲ့ကျွန်တော်လက်ရည်တပြည်နဲ့စူးစမ်းကြဖို့တော့ဒါကျွန်တော်တို့တော့ဖြစ်နိုင်သေးတယ်ဒါပေမဲ့လုပ်ငန်းကြီးတွေအတွက်ကြတော့နည်းနည်းခက်မယ်ထင်တယ်အဲ့တော့ဆရာဒေါက်တာစောဦးတို့ပို့သိမယ်ထင်တယ်
ဟုတ်ကဲ့ဆိုတော့ရောစောဦးဘလို့အစိုးရကဒါကိုဘလို့ကြားကြံတယ်ရောစောဦးဘလို့အစီအစဉ်တွေလုပ်တင်ပြီလဲ
ဟိုအဓိကတော့ဒီပုံလိကကဏ္ဍစိတ်ထိန်းလို့ရအောင်အစိုးရလည်းဝင်ထိန်းပေးတဲ့နည်းတွေတော့ကျွန်တော်စဉ်းစားလို့ရတာပေါ့နော်အများသောအားဖြင့်ကျွန်တော်တို့လို့ဖွံ့ဖြိုးဆဲနိုင်ငံတွေမှာအလို့သမားအများစုကကြွန့်ကျင်မှုအားနည်းနေကြတယ်ပေါ့ဗျာအဲ့ခါကျတော့ဒါအစိုးရကကြွန့်ကျင်မှုသင်တန်းတွေလည်းဒါပေးလို့ရနိုင်တဲ့အနေအထားရှိတယ်သူတို့ဘတ်ဂျက်အရလည်းချထားမှုတွေရှိတယ်ကျွန်တော်တို့နိုင်ငံတကာအကူအညီတွေလည်းရထားတဲ့ဒီလုပ်ငန်းမျိုးဖြစ်တယ်ဆိုတော့အဲ့ဒါမျိုးကိုရှိုးရကဒါကျွန်တော်တို့အလုပ်တင်လို့ပြန်လည်မိုးမှန်တင်နှန်းလို့ဟာမျိုးတွေကျွန်တော်တို့ဖွင့်ပြီးတော့ဒီကြားထဲမှာရှိုးရက stipend သဘောမျိုးပေါ့ဗျာထောက်ပံ့ခြင်းနဲ့เนาะအဲ့တော့အလုပ်ရှင်တွေကလည်းတော်တော်လေးသက်သာသွားတာပေါ့เนาะအလုပ်သမားကလည်းရှင်းပြောရင်ကြွညင်မှုတစ်ခုရလာတယ်ဒါမျိုးတွေတော့တခြားနိုင်ငံတွေမှာလုပ်နေတာကိုကျွန်တော်တို့တွေ့ရတာတွေရှိတယ်ပေါ့เนาะနောက်တစ်ခုကတော့တချို့ကဏ္ဍတွေမှာဒီအလုပ်ဟိုရှော့ခံရတဲ့သူတွေကလည်းနောက်ကဏ္ဍတွေမှာပေါ်နေတဲ့ကဏ္ဍတွေသူတို့သွားနိုင်မှုရှိပြီးတော့အလုပ်ရှာပေးတဲ့ကိစ္စတွေကလည်းဒါကျွန်တော်တို့စိုးရကအများကြီးလုပ်ပေးနိုင်ပါတယ်အဲကျွန်တော်တို့နိုင်ငံမှာဖြစ်နေတာကအလုပ်ဘယ်နှားမှာရှိနေလဲဟိုရှာနေတဲ့လူတွေကဘယ်နှားမှာရှိနေလဲဆိုတဲ့ဟာပေါ့ဗျာကျွန်တော်တို့ပေါ်တော့အလုပ်ကန်ရှာဖွေရေးနဲ့ပတ်သက်ပြီးတော့အလုပ်ရှင်နဲ့အလုပ်သမားမထိတဲ့ဈေးကွက်တွေကအများကြီးဖြစ်နေ
ဟုတ်ပါ
ဒါလေးတွေကိုလည်းနိုင်ငံတော်ရှိုးရကဖန်တီးဖြည့်ရှင်းပေးမယ်ဆိုရင်အလုပ်ရှိနေတဲ့နေရာတွေအလုပ်သမားတွေရသွားနိုင်တာပေါ့နော်ဒါတွေကကျွန်တော်တို့ပုံပြရကဏ္ဍနဲ့ရှိုးရကြားမှာတော်တော်လေးကိုပူးပေါင်းဆောင်ရွက်လို့ဖြစ်နိုင်ခြေရှိတဲ့ကိစ္စလေးတွေပ
ါဟုတ်ကဲ့ခင်ဗျာဆိုတော့ရောဇွန်နိုင်ရောဇွန်နိုင်တို့လုပ်ငန်းရှင်တွေအပိုင်းအနေနဲ့ဆိုရင်ပေါ့ဒီလက်ရှိအခြေအနေအဲ့ဒါအလုပ်ကိန်းဖန်တီးရေးကိစ္စရှိနေတဲ့အလုပ်သမားတွေကိုဆက်ပြီးတော့ထိန်းထားနိုင်မှုကိစ္စအဲ့ဒါနဲ့ပတ်သက်လို့အစိုးရဘက်ကဘာတွေလုပ်ပေးစီခြင်းလဲလို့ရောဇွန်နိုင်ကပြောခြင်းလဲ
ဟုတ်ဟုတ်ခုနဟိုဆရာဒေါက်တာဇော်ဦးပြောတဲ့ဟာလေးနည်းနည်းလေးပြန်ကောက်ပြစီခင်ဗျဟိုပထမဆုံးတော့လေအခုချိန်မှာကျွန်တော်တို့ကလေဟိုစက်ယုံနေအလုပ်ယုံနေကျွန်တော်အလုပ်တွေပိတ်မယ်ဆိုတာထက်လေကျွန်တော်ကဟိုတက်နိုင်တော့လာစားပေးထားပါမယ်အဲဒါပေမဲ့ဝန်ထမ်းတွေအခုချိန်မှာကျွန်တော်တို့ဘာလုပ်ရလဲဆိုတော့သူတို့အရင်တော့ကကျွမ်းကျင်တာနဲ့အခုပြောင်းသွားတဲ့အခြေအနေရကျွမ်းကျင်မှုတွေ ကျွန်တော်ကတက်ကြွမှုကိုကျွန်တော်လှုပ်လာတယ်ဥပမာကျွန်တော်တို့လုပ်ငန်းတွေဆိုရင် digital platform ပေါ်ကိုကျွန်တော်တို့မတက်မနေတက်ရတော့တယ်အဲကျွန်တော်က social media ပေါ်လည်းတက်ရတယ်ဟို website ပေါ်လည်းတက်ရတယ် digital နဲ့ပဲ zone နဲ့ပဲကျွန်တော်တို့ကဟိုအစည်းအဝေးတွေလုပ်ရတယ်အဆရှိတယ်အဲ့ဒီခါကျတော့အဲ့ဒီဟာတွေကိုကျွန်တော်က training ပြန်လုပ်ရတယ်မူလရှိနေတဲ့လုပ်သားဝန်ထမ်းတွေက digital ဘက်မှာကျွမ်းကျင်မှုအားနဲ့တော့မဟုတ်ဘူးသူတို့လုပ်ငန်းတွေသူတို့ရှိနေခါကျတော့ကျွန်တော် digital platform ပေါ်ကိုသွားမဲ့အတွက်ကိုလူတွေမခန့်လို့မရဘူးခန့်ရတယ်အဲ့လိုခန့်တဲ့အချိန်မှာလဲကျွန်တော်အဲ့လူတွေနဲ့ကျွန်တော်တို့ရဲ့လုပ်ငန်းတွေနဲ့ကိုဟိုခုနပြောတဲ့ training ပေါ့နော
်
ပြန်ပြီးပေးရတယ်အခုအချိန်မှာတော့ကျွန်တော်ကရင်းနှီးမြှုပ်နှံနေရတာပဲဒုတိယတစ်ခုကတော့ခုနအစိုးရအနေနဲ့ပေါ့နော်ဟိုဝင်းကျင်ကောင်တစ်ခုဖန်တီးပေးဖို့အရေးကြီးပါတယ်ဟိုဝင်းကျင်ကောင်ဆိုတာလေကျွန်တော်တို့လုပ်ငန်းရှင်တွေကဟိုအလုပ်လုပ်ချင်ဒါပေမဲ့ကျွန်တော်တို့လာတတ်တာမျိုးတွေဖြစ်တဲ့ကိစ္စတွေမကြခဏရှိတယ်ဥပမာအခွန်နဲ့တတ်မှရှိမယ
်
ဥပမာကျွန်တော်တို့ညီလိုတယ်ညီကစေညာကြီးတာမျိုးရှိမယ်နီးမျိုးစုံနဲ့ပေါ့နော်ဥမာလူမှုဘူလိုရင်းကြီးတို့အခွန်တို့ပါဟုတ်ပါပြီကျွန်တော်တို့ပေးရတာပဲလူမှုဘူလိုရင်းကြီးပေးတယ်အခွန်လည်းပေးတယ်ဒါပေမဲ့ကျွန်တော်တို့ကိုဝင်းကျင်ကောင်းလေးတစ်ခုဖန်တီးပေးတာပါကျွန်တော်တို့လုပ်ငန်းရှင်တွေလုတာကင်တာရှိတဲ့ပတ်ဝင်းကျင်ကောင်းလေးတစ်ခုကျွန်တော်တို့လိုချင်တယ်ကျွန်တော်တို့စူးစမ်းပါမယ်အဲ့တော့စီးပွားရေးလုပ်ငန်းတွေကိုတတ်တဲ့ပုံစံမျိုးခက်ခဲအောင်လုပ်တာမျိုးမပြည့်စေချင်ဘူ
းဟုတ်ကဲ့ခင်ဗျာဆိုတော့ဒေါ်တော်စောင်းဦးခုနကတော့ဒေါ်တော်စောင်းနိုင်ပြောသွားသလိုလုပ်ငန်းရှင်တွေအတွက်ပတ်ဝန်းကျင်ကောင်းဟလာရှိနေတဲ့လုပ်ငန်းတွေထိန်းထားဖို့နောက်ထပ်လုပ်ငန်းတွေထပ်ပြီးတော့ဖန်တီးနိုင်ဖို့လုပ်ငန်းရှင်တွေလည်းပတ်ဝန်းကျင်ကောင်းဖန်တီးဖို့ဆိုတဲ့နေရာမှာဒေါ်တော်စောင်းဦးအစိုးရကဘလို့အကြံပေးချင်ပါလဲ
ဟုတ်ကဲ့အရင်ကလာတော့ကတော့ဗျာကျွန်တော်တို့ကဒီဈေးကွက်နဲ့ကတော်တော်လေးဖြစ်ထွန်းခဲ့တဲ့အနေအထားဆိုတော့အစိုးရကပတ်ဝန်းကျင်ကောင်းဖန်တီးရေးဆိုတော့အများဆုံးအားဖြင့်ကျူးနီစနစ်တွေမရှိအောင်ဒါအခုနာမည်ကြော်ကြားနေတာတော့ဒါ ease of doing business ပေါ့နော်စီးပွားရေးလုပ်ငန်းတွေလုတာကန်တာကိုရှိအောင်ဖန်တီးပေးရမယ်ဆိုရယ်အဲ့ဒီညွှန်ကိန်းနေနဲ့ကျွန်တော်သွားနေကြတာပေါ့နော်ဒါပေမဲ့လည်းအဲ့ဒီဟာရဲ့ကျွန်တော်တို့အခုခုကာလမှာတော့ဒါပို့ပြီးတော့ဟိုလိုအပ်နေတာကကျွန်တော်တို့မှာကရခိုင်ကဟိုကျွန်တော်တို့ရှိခဲ့တဲ့အနေအထားတော့ဈေးကွက်ကောင်းနေရရှိအဲ့တော့အစိုးရရဲ့ဒီကျိုးနီစနစ်တွေကဒါအစိုးရတွေကိုခုနဆရာဦးစောနိုင်တင်ပြလိုပဲပေါ့နော်ဒါဒီရှိဝိုင်းလုပ်ငန်းတွေကိုလာတတ်နေတာရှိတယ်ပေါ့ဗျာအဲ့တော့အဲ့ဒါလေးတွေကိုကျွန်တော်တို့ကဖြေလျှော့ပေးဖို့လိုတယ်ဆိုတဲ့ဟာကဒါရခိုင်ကာလကဒီမဟာဗျူဟာပေါ့ဗျာအခုကာလကတော့ကျွန်တော်တို့ကဈေးကွက်ကပျောက်သွားတဲ့သဘောရှိတယ်အဲ့တော့ဈေးကွက်ကပျောက်သွားတော့စိုးရကကျိုးနီဖြတ်ယုံလောင်းနေဈေးကွက်တွေကလည်းမရှင်သာလာမှုကျွန်တော်တို့ရဲ့စီးပွားရေးလုပ်ငန်းရှင်တွေကလည်းအဲ့ဒီဝင်းကျင်ကောင်းဆိုတဲ့ဟာဘယ်ဝင်းကျင်ရှာမှန်းတော့မသိရတဲ့အနေအထားမျိုးတွေဖြစ်လာတာပေါ့ဗျာအဲ့တော့ဒါကြောင့်မို့နိုင်ငံတော်တော်များများမှာကတော့ဒီဈေးကွက်အသစ်တွေရရေးချီးပင်းသားဈေးကွက်တွေကိုဆက်လက်ပြီးတော့ရှင်သန်ဖွံ့ဖြိုးရေးနဲ့ဒီကိုဗစ်ကြောင့်နောက်ဖြစ်လာတဲ့ဟို new normal ဆိုတဲ့ဟိုဟာပေါ့နော်အသစ်ဖြစ်လာတဲ့ပုံမှန်အခြေအနေမှာကျွန်တော်တို့ဟိုပြည်ရေးလုပ်ငန်းရှင်တွေကောဘလို့ရည်တည်ရှင်သန်အောင်ဘလို့ဆောင်ရွက်ပေးမလဲဆိုတဲ့ဟာအစိုးရကတော်တော်ကိုအဆောင်ကိုကြိုးစားရမယ်အနေအထားမျိုးမှာရှိပါကျွန်တော်တို့ခေါ်ရတာ market failure ဖြစ်သွားပြီပေါ့ဗျာ market failure ဖြစ်သွားပြီဆိုတော့အစိုးရကပို့ပြီးတော့နေရာယူပေးရမယ်နေသားရှိတယ်အဲ့ဒီအချိန်မှာကျွန်တော်တို့ဆိုရဲသဘောတရားရေးအယူဝါဒကတော့ရခိုင်တိုင်းပဲပေါ့နော်ဒီဈေးကွက်တွေကပဲလုံသွားပါလိမ့်မယ်ကျွန်တော်တို့ဆိုရကတော့ပုံမှန်လေးပဲနောက်ကနေကူညီပါမယ်ဆိုတော့အနေထားနဲ့တော့မလုံလောက်တော့ဘူးလို့ပြောလို့ရပါတ
ယ်ဟုတ်ဟုတ်ပြီဒေါက်တာဆိုနိုင်ဆိုတော့အစိုးရကဒီတက်ပို့ပြီးတော့ပို့လိုအပ်တယ်ဆိုတော့အချိန်ဒီအောက်မှာရောဇွန်နိုင်တို့ပုဂ္ဂလိကလုပ်ငန်းရှင်တွေနဲ့အစိုးရကြားထဲမှာပူးပေါင်းဆောင်ရွက်မှုအခြေအနေကရောညှိနှိုင်းကြတာပြောဆိုကြတာလိုအပ်ချက်တွေဟလာအဖြေရှာကြတာညီလန်းနေရှာကြတာအဲ့ဒါတွေကရောဘလောက်တိုင်းတာအထိလုပ်နေတာရှိပါသလဲ
UMFCCI မှာတော့လေဒူးတမရာဦးစီးပြီးတော့ပေါ့လေမကြာခဏတွေးကြတာရှိပါတယ်ဒါပေမဲ့လည်းတခါလေကျတော့ဟိုကျွန်တော်တို့တကယ်အောက်ခြေမှာလုပ်နေတဲ့လုပ်ငန်းငယ်လေးတွေကိုတော့အဲ့ဒီစီဝေးတွေကကျွန်တော်တို့ဝေးတယ်အော်ကျွန်တော်တို့ဆိုအရင်လည်းမငယ်ပါဘူးကျွန်တော်တို့ဆိုလည်းတိတ်ပြီးတော့မနှိစက်တဲ့အတိုင်းဝဲလည်းမဟုတ်ဒါပေမဲ့ကျွန်တော်တို့လည်းဝေးတယ
်
အဲ့တော့တော်တော်ကိုထိထိရောက်ရောက်ရှိတဲ့ကျွန်တော်တို့တောင်မှเนาะအဲ့ဒီ UMF season မှာလုပ်နေဒုသမတာတို့ UMF season အဖွဲ့တွေလုပ်နေတဲ့အစည်းအဝေးတွေနဲ့ကျွန်တော်တို့ကဝေးတယ်ဆိုရင်ကျွန်တော်တို့ရဲ့ပိုသေးတဲ့တကယ် informal business sector ပေါ့เนาะတကယ်ကိုဟိုတာမန်စီးပွားရေးလုပ်ငန်းတွေပေါ့เนาะဘလို့မှဟိုဒီအစည်းအဝေးကန်းတွေလည်းမရောက်နိုင်ဘူးပြပြခွင့်လည်းမရှိနိုင်ဘူးအဲ့အဲ့တခုပေါ့ဒီရက်တစ်ခုတစ်ခါဟိုကျွန်တော်တို့မကြခဏဟိုတွေ့နေရပါတယ်ဥမာပြင်ဒီရန်ကုန်တိုင်းမှာဆိုရင်လည်းလေဥမာရန်ကုန်တိုင်းမှာအလုပ်တွေအများကြီးပဲကုမ္ပဏီအဖွဲ့အစည်းတွေဖွဲ့ပြီးလုပ်နေကြဒါပေမဲ့ဥမာရန်ကုန်တိုင်းအစိုးရဆိုရင်လည်းသူ့နားမှာရှိနေတဲ့သူတွေပေါ့နော်တယောက်နဲ့တော့သုံးယောက်လောက်နဲ့ဟိုအရင်တော့ခရိုနီတွေလို့ပြောလို့ ပြောခဲ့ကြတာမျိုးပဲအခုလည်းအဲ့ဒီနားမှာရှိတဲ
့ဤဆက်ပတ်သက်ရတယ်ပေါ့
အစိုးရရေရန်ကုန်ရဲ့အစိုးရဆိုရင်အဲ့နားမှာရှိတဲ့ပတ်သက်ရပတ်သက်ကြောင်း3-5ရောက်လောက်နဲ့အဲ့လိုမျိုးလဲပတ်နေတာမျိုးပဲကျွန်တော်တို့မြင်မိတယ်အဲ့ခါကျတော့လေဒါအပြစ်ပြောတာမဟုတ်ပါဘူးကျွန်တော်တို့အနေနဲ့တော့အမှန်တကယ်တော့အားလုံးဒီအတန်ကိုနားထောင်စေချင်အခုဟိုနိုင်ငံတော်တိုင်ပင်ခံပုတ်ကို Facebook ကနေလေ
ကျွန်တ
ော်တို့သူနားထောင်နေပြောတယ်အဲ့တော့အဲ့လိုမျိုးကိုများများနားထောင်ခြင်းနဲ့များများပြောစေချင်တယ်ဒီကျွန်တော်ရဲ့လုပ်ငန်းရှင်တွေလုပ်ငန်းငယ်တွေလုပ်ငန်းအလတ်တွေအကုန်လုံးရဲ့အတန်တွေကိုနားထောင်စေချင်တယ်ဗျအဲ့ဒါမျိုးပို့ပြီးတော့ကျွန်တော်တို့ကတော့ဟိုနားထောင်စေချင်တယ်အခုကတော့နားထောင်မှုမဆိုးပါဘူးလို့ပဲအခြေအနေရှိတယ
်
ဒီတက်ပို့ပြီးနားထောင်အောင်လို့ကျွန်တော်ထင်တယ်ခင်ဗျ
ဟုတ်ကဲ့ရောဇောဦးကျွန်တော်ရောဇောနိုင်ပြောရင်းနဲ့ခေါင်းထဲမှာတွေ့တဲ့ချက်ဝင်လာတာဘာလဲဆိုတော့ဥမာဒီလိုအခြေအနေကြီးတစ်ခုကြက်တဲကြီးတစ်ခုကိုဖြစ်ရှင်းဖို့ဆိုရင်ဟလာဒီကျွန်တော်တို့ပြောရမယ်ဆိုရင်တော့ဒီဖွံ့ဖြိုးတိုးတဲ့နိုင်ငံတွေပဲဖြစ်ဖြစ်ဖွံ့ဖြိုးတိုးတဲ့နိုင်ငံတွေဖွံ့ဖြိုးဆန်နိုင်ငံတွေမှာတောင်မှပဲဆိုကြပါစို့ဒါမျိုးဆိုရင်အထူးအဖွဲ့တွေတခါတကယ်ကိုလုတ်ပိုင်ဝင်ပေးတဲ့လူတယောက်ကိုတာဝန်ယူပြီးတော့ဟလာအထေရှားတွေးဆုံဆွေးနွေးဒီလက်နေရှားဆိုတာမျိုးတွေလုပ်တာတွေရှိပါအဲ့လိုမျိုးပေါ့နော်ဒါအလုတ်ကိုင်ဖန်တီးရေးအတွဲအထူးအဖွဲ့တစ်ဖွဲ့ဒါမှမဟုတ်အထူးပုဂ္ဂိုလ်တယောက်ကိုခန့်ထားပြီးလုတ်ဖို့များမသိမ့်ဘူးလားတော်စော
အများကြီးသိတော့ပါတယ်ကိုကျော်ကျော်သိရင်ဒီကိစ္စကတော့ကျွန်တော်လည်းရခင်ကအကြံပြုဘူးပါတယ်ဟိုခုနဆရာဦးစောနိုင်တင်ပြသူပဲပေါ့နော်ကျွန်တော်တို့ကတော့ဒါအင်္ဂလိပ်စကားပုံရှိတာပေါ့နော် The devil is in the detail ပေါ့နော
်
ဆိုတော့ငါအခုချိန်ကဟိုအထွေထွေကုထုံးနဲ့ကုမရဘူးဟု
တ်တယ်
အသေးစိတ်တွေကျွန်တော်ဒီသေးသေးချာချာစနစ်စချာဟိုဟိုနီးမှန်လမ်းမှန်နဲ့ချက်ချင်းကိုဆုံးဖြတ်ချက်ချင်းကိုလိုအပ်မဲ့အချိန်တွေကလည်းရောက်လာတာပေါ့နော်နောက်တစ်ခုကပို့ဆိုးတာကကျွန်တော်တို့ကယောဂမှာဟိုကာကွယ်ထိန်းချုပ်ရေးကတစ်ဖက်မှာလုံနေရသူစီးပွားရေးကိုလည်းရှိကိုတက်အောင်เนาะနောက်ကိုလမ်းမကျသွားအောင်ပြိုမလဲသွားအောင်လုပ်ရတဲ့ဟာလေတစ်ဖက်မှာလုံနေရတယ်အဲ့ဒီခုကလေဟိုဒွိဟာတွေကဟိုတွန်တွင်းနေဆိုတာကဟိုချိန်ဆမဲ့ဟာလေးတွေရှိတယ်အဲ့တော့ကျန်းမာရေးပညာရှင်တွေကြီးရယူပဲဆုံးဖြတ်လို့မရဘူးစီးပွားရေးပညာရှင်တွေကကြီးပဲလေဆုံးဖြတ်လို့မရအောင်ဒါကြောင့်မလို့နိုင်ငံတော်တော်များများမှာအဲ့လို task force တွေကအများကြီးပေါ်လာအဲ့တော့ဇက်တိုက်ပဲဒီပညာရှင်အုပ်စုတွေကလေခုနပြောတဲ့အသေးစိတ်အစီအစဉ်တွေကိုဟိုစနေကြအမြဲတမ်းပြင်ဆင်ရေးဆွဲနေရတာရှိနေတာပေါ့နော
်
အရေးကြီးဆုံးကတော့ကျွန်တော်တို့အခုလူနေတာပုဂ္ဂလကဏ္ဍကိုဟိုကြားခံပေးပြီးတော့ဟိုမတင်ပေးမဲ့အင်အားစုတွေကကျွန်တော်တို့ရန်ကုန်မြို့မှာစိတ်ရှိမနေဘူးဖြစ်အဲ့တော့အဲ့ဒါလေးကတော့ဒါဟိုကျွန်တော်တို့နိုင်ငံရဲ့ထူးခြားချက်လို့ဖြစ်ကျွန်တော်တို့ရဲ့အစိုးရရုံးဆိုင်ရာကနေပြီးတော့မှဖြစ်နေပြီးတော့ကျွန်တော်တို့ရဲ့အဓိကစီးပွားရေးရုံးဆိုင်ရာ
ရန်ကုန်ဖြစ
်ရန်ကုန်မြို့မှာဖြစ်နေတာပေါ့နော်အဲ့ဒါလေးကြားထဲမှာဟိုဟသွားမနေတဲ့ဟလေးတွေကအတော်ကြီးကြီးပါတ
ယ်ဟုတ်ကဲ့
เนาะအဲ့တော့အဲ့ဒါမျိုးကိုရေရှင်တကယ်ရန်ကုန်မြို့မှာပုဂ္ဂိကကဏ္ဍဘလောက်ဒီခဲခဲရင်ဖြစ်နေသေးဆွဲကိစ္စတစ်ခါခါကြာရင်အဝေးကနေပေါ့เนาะအဝေးကြီးနေကြည့်လို့မရဘူးပေါ့เนา
ะ
အနည်းကကွင်းစင်းလေးနားမယ့်ဟာရှိတယ်အနည်းကဒုဒုပောင်မဲ့ဆွေးနွေးတိုင်မရမယ့်ဟာရှိတယ်များများနားထောင်အောင်ခုနဆရာဦးစွန်နိုင်ပြောတာသိမှန်ပါတယ်များများနားထောင်အောင်ဒါမှသာလေအခုကနားထောင်စရာတွေကကဏ္ဍတိုင်းမှာဖြစ်နေအဲ့တော့အဲ့ဒါကိုနားထောင်ပေးမဲ့လူတွေကမရှိဘူးရှင်နေတာဗောနော်အဲ့တော့ဒီအတွက်ကြောင့်မို့ဒီကိစ္စလေးတွေကတော့ခုနအုပ်တော်သိမ်းပြောဆိုတခြားနိုင်ငံတွေမှာလည်းလုပ်နေပါတယ်အဲ့ဒါကော်မရှင်ကတခုတည်းမဟုတ်ခင်ဗျအများကြီးကိုဖော်တာဝန်ယူမှုတာဝန်ခံမှုရှိမဲ့ပုံကိုယ်တွေကလည်းတယောက်တည်းမကဘူ
း
အများကြီးကိုရှိတာမဟုတ်ဘူ
းဟုတ်ကဲ့
အဲ့တော့အဲ့ဒါလေးကတော့အခုချိန်မှာနည်းနည်းပြန်စဉ်းစားဖို့လိုအပ်မယ်လို့ကျွန်တော်အနေနဲ့တော့ကြံပြုချင်ပါတ
ယ်ဟုတ်ကဲ့ခင်ဗျဆိုတော့ရောဇွန်နိုင
်ဟုတ်ကဲ့
အခုလက်ရှိအခြေအနေအောက်မှာရောဇွန်နိုင်တို့စီးပွားရေးလုပ်ငန်းတွေအနေနဲ့ဟလာဒီအခြေအနေကိုဘယ်လောက်ထိနောက်ထပ်ကြံ့ကြံ့ခံပြီးတော့ရင်ဆိုင်နိုင်အောင်လဲရောဇွန်နိုင်တကယ်ထိရောက်တဲ့ဈေးနီးတစ်ခုပေါ်မလာသေးခင်အထီးကို
အဲပထမဆုံးတစ်ခုတော့ကျွန်တော်လုပ်ငန်းကျွန်တော်ပတ်ဝန်းကျင်လုပ်ငန်းကျွန်တော်မေးကြည့်လိုက်တော့လေဟိုကျွန်တော်ကိုယ်တိုင်လည်းကျွန်တော်တို့လုပ်ငန်းတွေရောပေါ့လေကျွန်တော်ထင်တယ်6လတစ်နှစ်လောက်တော့တောင်းခံနိုင်လိမ့်မယ်လို့ယူဆတယ်အဲအဲ့တော့ကျွန်တော်တို့ကပထမဆုံးတော့ချင်းငွေလည်းမျှော်ကြတာပေါ့နော်အခုကိုဗစ်ဒီချင်းငွေပေါ့လေ CRB မှာလည်းပြောထားတယ်ချင်းငွေပေါ့ဘီလီယံတရာဟဲ့ဘီလီယံတရာကတော့ကျွန်တော်ပြောရရင်တော့စင်ပါဆက်နမ်ပဲပဲအဲ့တော့စင်ပါဆက်နမ်ပဲဖြစ်နေခါကြတော့ကျွန်တော်ထင်တာတော့လေကျွန်တော်တို့အများကြီးလို့မယ်ဗျအများကြီးလို့မယ်အဲ့တော့အဲ့ဒါလဲဟိုကျွန်တော်တို့ကတော့ပြောရရင်တော့ချင်းငွေကိုလည်းမျှော်ပါတယ်ဒုတိယတစ်ခုကတော့ဟို FDI လည်းမျှော်တယ်ဗျ FDI ကကျွန်တော်တို့ဗျာဥပမာအပြင် FDI နေနဲ့ infrastructure ပေါ့နော်ဟိုဒါရားတွေလာစောင့်မယ်အော်ယထာလန်းနေလာပေါ့မယ်အစားရှိအဲ့ဒါမျိုးတွေဆိုရင်ဟိုပတ်စံနေဝင်လာမယ်ဆက်ယုံလုံးနေဟိုထပ်ပြီးတော့ဝင်လာမယ်အဲ့တော့ဆက်ယုံလုံးနေဝင်လာရင်လည်းတခါအဲ့မှာအနောက်ရှက်အတားစီဖြစ်နေတဲ့ကိစ္စတွေဥပမာမြေကိစ္စတို့နော်နောက်ပြီးတော့ဟိုမတန်တဆဆက်ယုံမြေဈေးတွေနောက်ပြီးတော့ဟိုခုနပြောတဲ့ဆရာဦးဒေါက်တာစုံပြောသွားတဲ့ဟိုကြိုးဒီစနစ်တွေပေါ့နော
်အ
ဲ့ဒါတွေကြောင့်ဂျာတဲမှာကြာကြန့်ကြာနေတယ်ဆိုရင်
ကျွန်တော်တို့ဖုတ်ဖုတ်လိုက်ဖုတ်လိုက်စိုက်ငင်းစိုက်ငင်းရနေဟိုလုပ်ငန်းငယ်တွေလည်းတည်ကြလိမ့်မယ်နောက်ပြီးတော့ဝန်ထမ်းတွေလုပ်သားတွေလည်းအတိတ်ဒုက္ခရောက်ကြလိမ့်မယ်လို့ကျွန်တော်တို့ထင်နေကြအဲ့တော့ကျွန်တော်တို့ကတော့ပြောရရင်အစိုးရအများကြီးညှိနှိုင်းတာပေါ့ဗျာဟုတ်ကဲ့ခင်ဗျာဆိုတော့ရောဇောဦးကြီးခုနကရောဇောနိုင်ငံကတော့နောက်ထပ်တောင်းခံနိုင်6လတင်းတော့တောင်းခံနိုင်သေးတယ် င်းတစ်ခုကုစားနေကုထုံထွက်လာနိုင်မဲ့အလားအလာကိုရောတော့ဆိုဘလို့မြင်ပါလဲ
။အော်အဓိကကတော့ကျွန်တော်စီးပွားရေးကိုပိုအာယုံစိုက်ဖို့အရေးကြီးလာတယ်လို့ပြောလို့ရတာပေါ့နော်။အခုကတော့ဒီကျန်းမာရေးကိုအခြေပြုပြီးတော့ကျွန်တော်တို့ရေကိုဗစ်ကာကွယ်ထိန်းချုပ်ရေးနဲ့တုံ့ပြန်ရေးစင်းစားချက်တွေကဒီပေါ်မှာအများကြီးမူတည်တာပေါ့အဲ့တော့ကျွန်တော်တို့ရဲ့ဒီစီးပွားရေးကပိုကျဆင်းစည်တဲ့အချက်ကဒါကျွန်တော်တို့နိုင်ငံတစ်ခုတည်းမဟုတ်ပါဘူးနိုင်ငံတော်တော်များများမှာဖြစ်နေတဲ့ကိစ္စကတော့ဒါခုနပြောတဲ့ကျန်းမာရေးရကောက်ထင်းချုပ်ဆောင်ရွက်ရမယ့်ကိစ္စတွေဆောင်ရွက်ရင်းနဲ့ကျွန်တော်တို့စီးပွားရေးကမြို့တစ်ထက်မြို့နေ့တစ်ထက်နေ့တာပေါ့နော်အဲ့တော့ဒီကိစ္စကိုအထူးပဲအာရုံစိုက်ပြီးတော့ဒီစီးပွားရေးဘက်ကိုလည်းစဉ်းစားချက်တွေပို့ပြီးတော့ဇောင်းပေးပြီးစဉ်းစားဖို့လုပ်ရင်ဒီစီးပွားရေးမှာလည်းခုနပြောသလိုအထွေထွေကုစားမှုနဲ့တော့ကျွန်တော်တို့လုပ်လို့မရဘူးအဲ့တော့ဒီအလုတ်ကန်ခွင်လန်းဖန်တီးပေးနိုင်ပြီးတော့တကယ်စီးပွားရေးကိုဥမော့အောင်ဆောင်ရွက်နိုင်ပေကာဏတွေဘလို့ရှိနေတယ်ဆိုရဲဟာကိုစဉ်းစားကြလေးလာသုံးသပ်ပြီးတော့ပုံမအားဆိုင်ဆောင်ရွက်ဖို့တော့လိုအပ်မယ်လို့ကျွန်တော်အနေနဲ့အကြံပြုချင်ပါတယ
်ဟုတ်ကဲ့ခင်ဗျာဘောင်စနစ်ပြည့်တဲ့ဒေါ်တော်ဇော်ဦးဒေါ်တော်ဇော်နိုင်နှူးလို့ကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဦးတော်တော်သိန်း
ဟုတ်ကဲ့ပါဦးဇော်ဦး
ဟိုကြာဦးပေါ်နိုင်တဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ကျွန်တော်တို့ကလည်းအခုလိုပြောပြမှုညတာကျေးဇူးတင်ပါတယ်ဟိုကျွန်တော်တို့ဟိုအစိုးရကိုလည်းကျွန်တော်တို့ကမျှော်လင့်ပါတယ်နောက်ပြီးတော့ကျွန်တော်တို့ရင်းနဲ့ဝန်ထမ်းတွေနဲ့အားလုံးပေါ်လေးဝိုင်းဝန်းစူးစမ်းဆောင်ရွက်သွားပြီးတော့ဒီအားကိုကြော်ဖြတ်ချင်ပါတယ်ဒီကလာကြီးကိုလေကျေးဇူးတင်ပါတယ်ခင်ဗျာ
မြမလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးအဖွဲ့ CEST အမှုဆောင်ဒါရိုက်တာဒေါက်တာဇော်ဦးမန္တလေးနေပညာကုမ္ပဏီမန်နေဂျင်းဒါရိုက်တာဒေါက်တာဇော်နိုင်သူဆွေးနွေးသွားကြတာပါကိုဗစ် -19 ရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုလည်းယာစီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတရက်လေးလိုက်ဆွေးနွေးခန်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA စီစဉ်တွေကိုအားပေးနာစဉ်ရှင်းကြားတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာ
VOA ရဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆင်းမြတ်ပါမှာ။အခုတခါတော့ America နောက်ဖက်ချမ်းကကယ်လီဖိုးနီးယားပြည်နယ်ကိုသွားကြရအောင်ပါ။ West Hollywood မြို့မှာအရသာအကောင်းဆုံးဆုရထားတဲ့ဂျယ်လက်တိုရေခဲမုန့်အရသာမျိုးစုံကိုစားနိုင်မယ့်အပြင်ကိုရိုင်းလဲကြရရသာဂျယ်လက်တိုရေခဲမုန့်လှုပ်ရှားနိုင်တဲ့ဆိုင်တစ်ခုရှိပါတယ်။ပုံမှန်ရေခဲမုန့်တွေလောက်ခရီးမများတဲ့ဂျယ်လက်တိုရေခဲမုန့်အကြောင်းကိုနောက်ခံတမိုင်းမှာသိနိုင်မယ့်ဂျယ်လက်တို Festival စီမှာရေခဲမုန့်တွေကိုသွားစားကြည့်ရအောင်ပါရှင်။ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့နယ်က West Hollywood မြို့မှာထူးခြားတဲ့ရေခဲမုန့်ဆိုင်တစ်ခုရှိပါတယ်။ Gelato Festival လို့နာမည်ပေးထားတဲ့ Gelato ရေခဲမုန့်ဆိုင်မှာကမ္ဘာအကောင်းဆုံးအရသာစုတွေရထားတဲ့ရေခဲမုန့်တွေသာမကစံပြတဲ့အရသာ Gelato ရေခဲမုန့်တွေရှိပါတယ်။ Gelato ရေခဲမုန့်နဲ့ပတ်သက်တဲ့နောက်ခံသမိုင်းလေ့လာနိုင်မယ့်ပြကန်းကိုလည်းလှုပ်ထားတဲ့အပြင်ထူးခြားတဲ့အမယ်တွေထည့်ပြီးတော့ကိုယ်တိုင်ရေခဲမုန့်လုပ်နိုင်တဲ့သင်တန်းလည်းဖွင့်ထားပါတယ်။ဂျယ်လက်တိုရေခဲမုန့်ဆိုတာကတော့ပုံမှန်ရေခဲမုန့်တွေနဲ့နည်းနည်းကွဲပါတယ်ပုံမှန်ရေခဲမုန့်တွေကခရီးများများနဲ့လှုပ်ထားတာဖြစ်ပေမဲ့ဂျယ်လက်တိုရေခဲမုန့်တွေကတော့ခရီးနည်းနည်းနွားနို့များများနဲ့လှုပ်ထားတာမို့စားလိုက်တဲ့အခါမော်မော်လေးဖြစ်နေပါတယ်ကမ္ဘာပေါ်မှာအီတလီအစားအစာတစ်ခုအနေနဲ့ပထမဆုံးသမိုင်းဝင်သိခဲ့ကြတာကဂျယ်လက်တိုရေခဲမုန့်တွေဖြစ်ပါတယ်အခုလိုမျိုးအီတလီရဲ့ကမ္ဘာကျော်အစားအစာတစ်မျိုးဖြစ်တဲ့ဂျယ်လက်တိုရေခဲမုန့်ကိုတမှုထူးခြားတဲ့အရာသာတွေဖြစ်အောင်ဖန်တီးဖို့စိတ်ကူးရသူကတော့တက်စကနီဒေသကဆွန်ဦးတီထွင်သူဂေဘရီယယ်လီပေါ်လီဖြစ်ပါတယ်။အီတလီမျိုးတွေမှာအကောင်းဆုံးဂျယ်လက်တိုရေခဲမုန့်တွေအရာသာခံလိုက်စားကြည့်ရကနေအခုလိုဆိုင်ဖွင့်ဖို့စိတ်ကူးရလာခဲ့တာဖြစ်ပါတယ်
။ It's a 3000 square foot location where the festival is. ဒီ
နေရာ3000အကျယ်ရှိတဲ့နေရာမှာချော်ပြမှုတွေဘယ်တော့မှအဆုံးမသတ်တဲ့နေရာလို့ပြောရမှာပါ။ဒီမှာဂျယ်လက်တိုရေခဲမုန့်တမိုင်းကြောင်းလည်လာနိုင်မယ့်ကြားရရှိတယ်။ဒီကဲမုန်ကြီးအစာအဆုံးလောက်တာမြင်နေရတဲ့ဤပူဆောင်ရှိတယ်။ရာသာအကောင်းဆုံးစုတွေရထားကြတဲ့ဒီကဲမုန်ကြီးဝယ်စားလို့ရတဲ့ဆိုင်လည်းရှိတယ်။မယ်ဒီချီတင်နာမှာဆိုရင်လည်းကျွန်တော်တို့စီကကျွမ်းကျင်သူတွေနဲ့အတူဒီကဲမုန်ကြီးကိုပျော်ပျော်ပါပါဆန်းလုပ်ကြည့်လို့ရပါတယ်
။ဂျယ်လက်တိုရေခဲမုန်အရာသာမျိုးစုံကိုဝယ်စားလို့အားမရဘူးဆိုရင်ဂျယ်လက်တိုရေခဲမုန်တွေဘလို့လုတ်တယ်ဆိုတာကိုကိုယ်တိုင်သိယူနိုင်ပါတယ်။ထူတာကတော့ဒီတင်နာမှာတင်ပေးတဲ့အရာသာတွေက ပုံမှန်စားနေကြရေခဲမုံအရသာ strawberry vanilla chocolate စတဲ့အရသာမျိုးတွေမဟုတ်ပါဘူး။ထောပတ်သီးခရမ်းကျင်သီး balsamic ရှာလကားရည်တန်လွင်စည်းဝက်စနေကြောင့် mozzarella cheese တင်ကဲစတဲ့ဟင်းချက်ပစ္စည်းတွေနဲ့ပေါင်းစပ်လုပ်ထားတဲ့အရသာမျိုးဖြစ်ပါတယ်။ gelato ရေခဲမုံစဖြစ်လာခဲ့တာကတော့16ရာစုတုန်းကဖလော်ရန့်စ်ဒိုင်းနိုင်ငံမှာကျွဲဝဩဇာညောင်းတဲ့မက်ဒီချီမိသားစုညစာစားပွဲတစ်ခုမှာအစားအသောက်တွေကိုကြီးကြပ်ရတဲ့အနုပညာရှင်ကြီးဘနာဒိုပွန်တလန်တီကနွားနို့ရဲ့ပြားရည်ရဲ့ချက်ဥအနှစ်ရည်နဲ့လှုပ်ထားတဲ့နို့အနှစ်အေးအေးကိုအချိုတဲဖို့ဖန်တီးတဲခင်းကျွေးမွေးခဲ့တာကနေလူကြိုက်များခဲ့ပြီးတော့အီတလီပြင်သစ်အထိပြန့်နှံ့ကတဖြည်းဖြည်းနဲ့ဂျယ်လက်တိုရေခဲမုံရဲ့လိုကြောကြလာခဲ့တာဖြစ်ပါတယ်ဘနာဒိုပွန်တလန်တီကိုလည်းဂျယ်လက်တိုရေခဲမုံကိုပထမဆုံးတီထွင်သူလို့သတ်မှတ်ခဲ့ကြပါတယ်အချိုတဲတဲ့မုံချူတွေကိုဟင်းအမဲတစ်ခုလိုအသွင်ပြောင်းဖန်တီးလာကြတဲ့ဒီကနေ့ခေတ်မှာ West Hollywood မြို့ကဂျလက်တိုဖက်စတီဗယ်ဆိုင်ကဂျလက်တိုရေခဲမုံတွေကလည်းအချိုတဲတဲ့အစားအသောက်လိုတည်သက်မဟုတ်တော့ဘဲဟင်းအမဲတစ်ခုလိုတီထွင်ထားတာဖြစ်ပါတယ
် It was so interesting, such a surprise, and instead of mozzarella,
တော်လေးဝင်စားဖို့ကောင်းတယ်ဗျ mozzarella ဒိန်ခဲနဲ့ပုံမှန်တွဲစားတဲ့စားစာတွေကို mozzarella ဒိန်ခဲအရသာရေခဲမုံနဲ့တွဲစားရမယ်လို့မျှော်လင့်မထားဘူးလေရတာကလည်းတမျိုးထူပြီးကောင်းပါလေ
ဒီဆိုင်ကထူးခြားတဲ့ရေခဲမုံအရသာအစားအသောက်တွေကိုပွဲလန်းတွေကလည်းမှာယူကျွေးမွေးနေကြပါတယ်ကမ္ဘာအထင်ကရအကောင်းဆုံးဂျယ်လက်တိုရေခဲမုံအရသာပြိုင်ပွဲတွေထဲမှာဂျယ်လက်တိုဖက်စတီဗယ်ဆိုင်ကဦးစီးလုပ်တဲ့ပြိုင်ပွဲကလည်းကြော်ကြားပါတယ်ကမ္ဘာတဝန်းကအတော်ဆုံးစဖို့မှုကြီးတွေကို၄နှစ်ကြာအောင်အဆင့်ဆင့်ရွေးပြီးတော့နောက်ဆုံးစကားတင်ကျန်တဲ့သူတွေသာဂျယ်လက်တိုဖက်စတီဗယ်ဝေါ်မာစတာချန်ပီယံလူပွဲကြီးမှာတက်ရောက်ရှင်ပြိုင်နိုင်တာဖြစ်ပါတယ်လာမယ့်ကမ္ဘာချန်ပီယံလူပွဲကိုတော့ရှစ်နှစ်2021ခုနှစ်မှာလုပ်မှာဖြစ်ပါတယ်။အရင်ကမ္ဘာချန်ပီယံရထားသူတွေဖန်တီးတဲ့ဂျယ်လက်တိုရေခဲမုံအရသာတွေကိုတော့ကယ်လီဖိုးနီးယားပြည်နယ် West Hollywood မြို့ကဂျယ်လက်တိုဖက်စတီဗယ်ဆိုင်မှာအရသာခံစားကြည့်နိုင်ကြပါလိမ့်ရှင
်။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါရှိမရှိစမ်းသပ်စစ်ဆေးမှုတွေအရှိန်လျှော့ပြီးလုပ်ဖို့သမ္မတဒေါနယ်ထရမ့်ကပြောကြားနေချိန်မှာပဲကူးစက်ရောဂါဆိုင်ရာကျွမ်းကျင်သူဒေါက်တာအန်တိုနီဖောက်ချီကသူနဲ့သမ္မတအင်ဂျီကိုရိုနာဗိုင်းရပ်စ်ရောဂါတက်ဖြစ်ရေးဆိုင်ရာအဖွဲ့ကတခြားဖွဲ့ဝင်တွေကိုဒီလိုအရှိန်လျှော့ပြီးလုပ်ဖို့ညွှန်ကြားထားတာမရှိကြောင်းနဲ့စစ်ဆေးစမ်းသပ်မှုတွေကိုတိုးပြီးလုပ်နေကြောင်းအင်္ဂါနေ့အောက်လတ်တော်ဆွမ်းအင်နဲ့ကုသရောင်းဝယ်ရေးဆိုင်ရာကော်မတီရှေ့မှောက်ကြားနာပွဲမှာထွက်ဆိုခဲ့ပါတယ်CDC အကြီးအကဲကလည်းအချိန်မီစစ်ဆေးစမ်းသပ်မှုတွေကိုတိုးပြီးလုပ်ရမှာဖြစ်ပြီးလုပ်လေလုပ်ဆောင်နေတယ်လို့ပြောပါတယ်။ကမ္ဘာတစ်လွှာဒီရောဂါအကူးဆက်ခံရသူ6သန်းကျော်ရှိနေချိန်မှာအမေရိကန်နိုင်ငံမှာလူပေါင်း 2.3 သန်းကျော်အကူးဆက်ခံနေရပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတနင်္လာနေ့ကအစိုးရရှိနေ2ဦးအပါအဝင်အာဖဂန်အစိုးရဝန်ထမ်း9ဦးအလုကြံခံရမှုကိုပြင်းထန်စွာရှုံချကြောင်းအမေရိကန်အစိုးရကပြောကြားလိုက်ပြီးဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးဖို့အာဖဂန်အာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်အသက်ခံရသူတွေဟာအနှစ်20နီးပါးကြာမြင့်နေပြီဖြစ်တဲ့အာဖဂန်စစ်ပွဲအဆုံးသတ်ရေးအတွက်အမေရိကန်အစိုးရနဲ့တာလီဘန်တို့ကြားရထားတဲ့သဘောတူညီချက်အစိတ်ပိုင်းတစ်ခုဖြစ်တဲ့အကျဉ်းသားလဲလှယ်ရေးအတွက်အာဖဂန်အစိုးရထိမ့်သိမ်းထားတဲ့တာလီဘန်အကျဉ်းသားတွေပြန်ပြီးလွတ်မြောက်ရေးကိုလှုပ်ဆောင်နေတဲ့အဖွဲ့တွေကဖြစ်ပါတယ်မြန်မာနိုင်ငံမှာဇွန်လ23ရက်နေ့ကကိုဗစ် -19 ရောဂါဓာတ်ခွဲစမ်းသပ်မှုစုစုပေါင်း1800ကျော်ပြုလုပ်ခဲ့တဲ့အထက်ကယောဂပိုးကုသထားသူ2ဦးကိုထပ်မံတွေ့ရတဲ့အတွက်ဓာတ်ခွဲတည်ပြုလူနာအခုဆို292ဦးရှိသွားပြီလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကအတည်ပြုကြေညာခဲ့ပါတယ်။မနေ့ကဗိုင်းရပ်စ်ပိုးတွေ့ရှိသူ2ဦးစလုံးဟာဘင်္ဂလားဒေ့ရှ်နိုင်ငံကနေပြန်ရောက်လာသူတွေဖြစ်ပြီးအသွားအလာကန့်သတ်စောင့်ကြည့်ခံနေရသူတွေလည်းဖြစ်ပါတယ်။ကမ္ဘာနံပါတ်1နာမည်ကျော်ဆာဗီယာတန်နစ်ကစားသမားနိုဗက်ဂျိုကိုဗစ်ရှာသူကိုယ်တိုင်စီစဉ်တဲ့အေဒရီယာတောလို့ခေါ်တဲ့ဆာဗီယာနဲ့ခရိုအေးရှားတင်းနစ်ပွဲစဉ်တွေမှာပါဝင်ကစားခဲ့ပြီးတဲ့နောက်မှာကိုရိုနာဗိုင်းရပ်စ်ရောဂါအကူးဆက်ခံနေရတယ်လို့အင်္ဂါနေ့ကကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်။ဗုဒ္ဓဘူးနဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါအကူးဆက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမချင်းမျိုးသက်ပါ
။သ
This program has come to you from the Voice of America, Washington.